Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်နိုဝင်ဘာလ6ရက်အင်္ဂါနေ့ညပိုင်း9နာရီနေ့ဒီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနန်းလာပါဒီကနေ့ညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မထွေးပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုမဲပေးခဲ့ကြတဲ့မဲဆန္ဒရှင်တွေကိုကျေးဇူးတင်စကားဆိုဖို့လို့ဆိုတဲ့ခီးစဉ်ဒုတိယတစ်ထောက်ဖြစ်တဲ့ဒီကနေ့မြောက်ကာရိုလိုင်းနာပြည်နယ်မှာရောက်နေပါတယ်တခါ1942ခုနှစ်ကဂျပန်တို့ဝင်တိုက်ခဲ့တဲ့အမေရိကန်ဘလက်စကိတ်ဂန်ကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဒီလနောက်ပိုင်းမှာတွားရောက်ဖို့ရှိပါတယ်နောက်ထိုင်းနိုင်ငံတာဝိုင်းမှာတော့မိုးများပြီးရေရှမ်းလို့လူ14ယောက်သေဆုံးပြီးတော့ခီးသွွားနိုင်ငံခြားခီးသွွားအများကြီးလည်းနေရာမှာပိတ်မိနေပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ကောင်းပါပါရှင်ရခိုင်ပြည်အရေးနဲ့ပတ်သက်ပြီးတော့မလေးရှားဝန်ကြီးချုပ်ကိုရင်ဦးဆောင်ဆန္ဒပြခဲ့တဲ့အပေါ်မှာမြန်မာနိုင်ငံခြားရေးဝန်ကြီးဌာနတို့ဝန်ကြီးကမြန်မာနိုင်ငံဆိုင်ရာမလေးရှားသံအမတ်ကိုခွဲယူတရိပ်ပေးလိုက်တယ်ဆိုတဲ့သတင်းမှာတော့
မလေးရှားသံအမတ်ကြီးကိုကျွန်တော်ဒုဝန်ကြီးဒီနေ့နေ့လယ်တိုင်းမှာခေါ်တွေ့လိုက်ပါတယ်ပြပြတဲ့ခါကျတော့အချက်၄ချက်အဓိကပေါ့လေပြီးတာတော့
မြန်မာနိုင်ငံခြားရေးဌာနအမြဲတမ်းအသွင်ဝင်ဦးကျော်စီရပြောတော်ရပါရှင်ပြည်စုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှချုပ်ဟောင်းကော်ဖီအာနန်က၃ရက်တာရခိုင်ပြည်နယ်ခီးစဉ်အပြည်သတင်းစာရှင်းလင်းပွဲတရကျင်းပတဲ့တဲ့ထိုင်းနိုင်ငံချွန်ဘူရီခရိုင်မှာရောင်းစားခံခဲ့ရတဲ့မြန်မာရေလုတ်သားနှုတ်ဦးကိုကယ်တင်ပေးလိုက်တဲ့တဲ့နဲ့ခရစ်မတ်အကြိုသချင်းလက်ဆောင်ကိုလည်းကြားမှာပါဒူဒေယာပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခံကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမှတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုမဲပေးခဲ့ကြတဲ့မဲဆန္ဒရှင်တွေကိုကျေးဇူးတင်စကားဆိုဖို့လို့ဆိုတဲ့ခီးစဉ်ဒုတိယတစ်ထောက်အဖြစ်ဒီကနေ့မြောက်ကာရိုလိုင်းနာပြည်နယ်ကိုရောက်ရှိနေပါတယ်ဒီတော့တွင်နယူးယောက်မြို့ကသူ့ပိုင်ထရမ့်တာဝါအဆောက်အဦကြီးရဲ့အပြင်ဘက်မှာတော့သူ့ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေအကြားမှာအပြန်အလှန်အကြမ်းပွားမှုတွေနဲ့စုဝေးဆန္ဒပြပွဲတွေရှိခဲ့ပါတယ်ပြီးခဲ့တဲ့သမရရွေးကောက်ပွဲအတွင်းမဲရလက်ကွာဟမှုတိတ်မရှိခဲ့တဲ့ပြည်နယ်သုံးခုမှာမဲတွေကိုပြန်ယူတွက်ဖို့ကြိုးပမ်းနေတဲ့ Green Party ကနေသမရလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့သူ Jill Stein နဲ့အတူသူမကိုထောက်ခံသူတွေကရွေးကောက်ပွဲရလက်မျှတမှန်ကန်ပြီးယုံကြည်စိတ်ချမှုရှိစေရေးဆုဝေးဆန္ဒပြကြတာပါမဲရီကိုပြန်ယူတက်နေတဲ့အပေါ်မှာမစ္စတာထရမ့်အနေနဲ့ဘာမှစိတ်ပူစရာမရှိတဲ့အကြောင်းနဲ့ဒီမိုကရေစီကိုယုံကြည်တဲ့ဆိုရင်နောက်သူ့အနိုင်ရခဲ့တဲ့ဆိုတာကိုယုံကြည်စိတ်ချရဲဆိုရင်ထရမ့်အနေနဲ့ထိုးနှက်ပြောနေတာတွေကိုရက်ပြီးတော့ယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတွေဖြစ်ဖို့နဲ့ပြည်သူအားလုံးအတွက်အကျိုးဆောင်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့တောင်းဆိုနေကြသူတွေနဲ့အတူလက်တွဲတင်တယ်လို့မစ္စစ်စတိန်ကပြောပါရယ်ရွေးကောက်ပွဲမှာအကျိန်းနဲ့ရှင်ပြိုင်မှုတွေရှိခဲ့တဲ့ပြည်내သုံးခုထဲကတစ်ခုဖြစ်တဲ့မရှိခဲ့ပြည်내မှာမဲပြတဲ့ဆက်တွေတဲ့ဒီအချက်လက်တွေခိုးယူတိုက်ခိုက်ခံရတာမျိုးရှိနိုင်တယ်လို့ Mrs. Stein ကယုံကြည်ထားသလိုအဲ့ဒီပြည်내မှာမဲတွေကိုလက်ထဲပြန်လဲရေတွက်ဖို့တရားသူကြီးတူကအမိန့်ထုတ်ခဲ့ပါတယ်။အလားတူ Pennsylvania ပြည်내မှာလည်းမဲတွေပြန်လဲရေတွက်နိုင်အောင် Federal တရားရုံးကအမိန့်ချမှတ်ပေးဖို့ Mrs. Stein ကတွန်းအားပေးဆောင်ရွက်နေပါတယ်ရှင်။
ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာမြောက်အတ္တလန္တိစစ်ဆာချုပ်နေတိုးအဖွဲ့ရဲ့ဒီကနေ့စတင်တဲ့နှစ်ကုံဆွေးနွေးပွဲတွေမှာတော့နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေအတွက်ဆွေးနွေးစရာအကြောင်းအရာတွေများပြားရှိနေပါတယ်နေတိုးအဖွဲ့အနေနဲ့စိန်ခေါ်မှုတွေများပြားရင်ဆိုင်နေရချိန်မှာအကြီးမားဆုံးစိန်ခေါ်မှုကတော့တရားဝင်ဆွေးနွေးမဲ့အကြောင်းအရာတွေမှာမပါတဲ့ဒေါ်နယ်ထရမ့်တရားဝင်သမ္မတဖြစ်လာတဲ့အခါနေတိုးအဖွဲ့ရဲ့အလားအလာတွေဘာတွေဖြစ်လာနိုင်မလဲဆိုတာပဲဖြစ်ပါတယ်အလုံးကထရမ့်အကြောင်းပဲတွေးနေနိုင်တယ်လို့သုံးသပ်သူတချို့ကပြောပါရယ်အစိုးရအသစ်လက်ထက်ရေးပါတဲ့ယာရုနေရာတွေအတွက်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ယာရရွေးချယ်မှုတွေနဲ့ပတ်သက်လို့တုံ့ပြန်မှုတွေအမျိုးမျိုးရှိနေတဲ့ချိန်ထဲမှာပဲမစ္စတာထရမ့်မှာတိတ်မကြခင်တုန်းကတရုတ်ကိုစိတ်အနှောက်ယှက်ဖြစ်စေတဲ့ထိုင်ဝမ်သမ္မတချိုင်အင်ဝမ်နဲ့ဖုန်းနဲ့စကားပြောဆိုခဲ့တာနောက်ဒီနေတိုးမဟာမိတ်အဖွဲ့နဲ့ပတ်သက်ပြီးတော့လည်းအငင်းပွားစရာတချို့ပြောဆိုခဲ့တာတွေရှိတာကြောင့်နေတိုးဖွဲ့ဝင်ဥရောပနိုင်ငံတွေကြားမှာထရမ့်နဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေတာပါဒီလိုစိုးရိမ်မှုတွေနဲ့ပတ်သက်လို့သတင်းတောက်တွေရဲ့အမေကိုနေတိုးအတွင်းမှုချုပ်ယန်စထိုဒန်ဘတ်ကတိုက်ရိုက်ပြန်လည်ဖြေကြားခဲ့တာမရှိဘဲနေတိုးအဖွဲ့အနေနဲ့မစ္စတာထရမ့်အမေရိကန်ဆိုတာတိတိုနဲ့အတူလက်တွဲအလုပ်လုပ်သွားနိုင်ဖို့မျှော်လင့်နေတဲ့အကြောင်းဒီနေ့လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရခင်ဗျာ
ပြည်သက်သမ္မတဖရန်ဆွာအိုလွန်ကပြည်ထရေးဝန်ကြီးဘာနက်ကာဆနော့ဖ်ကိုလက်လက်သွားတဲ့ဝန်ကြီးချုပ်နေရာမှာအစာထိုးခန့်အပ်ဖို့ရွေးချယ်လိုက်ပါတယ်။လာမယ့်နှစ်သမ္မတရွေးကောက်ပွဲမှာဆိုရှယ်လစ်ပါတီကိုစားပြုသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နိုင်မှုအတွက်အင်္ဂါနေ့မနက်ပိုင်းတုန်းကဒီဝန်ကြီးချုပ်မန်နျူအယ်ဗဲလ်နှုတ်ထွက်သွားပြီးတဲ့နောက်မှာကာဆနော့ဖ်ကဝန်ကြီးချုပ်ယာရုကိုဆက်ခလိုက်တာပါ။ ဒုတိယအကြိမ်သမ္မတတက်တဲ့အတွက်သူမရောက်ရှင်းပြိုင်တော့မှမဟုတ်ဘူးလို့သမ္မတအိုလုံကလူငယ်တဲ့သတင်းပတ်အတွင်းရုပ်မြင့်သံကြားကနေပြောဆိုပြီးမှအသက်54နှစ်အရွယ်မစ္စတာဗဲလ်ကဆိုရှယ်လစ်ပါတီကိုစားပြုသမ္မတလောင်းအဖြစ်နဲ့ဝင်ရောက်ရှင်းပြိုင်မှုအခုလိုနှုတ်ထွက်လိုက်ကြပါလူငယ်တဲ့နှစ်အတွင်းလူ130လောက်သေဆုံးခဲ့ရတဲ့ပါရီမျိုးတော်ကဇက်ဖက်တိုက်ခိုက်မှုအပါအဝင်တစ်နှစ်အတွင်းမှာစုစုပေါင်းလူ100ကျော်တပ်ဖြတ်ခံခဲ့ရတဲ့အစ္စလာမစ်အစွန်းရောက်တွေကိုဒီခြေမုံတဲ့နေရာမှာကာဆနော့ဖ်ဟာပြည်ထရေးဝန်ကြီးတဦးအနေနဲ့ရှေ့ဆုံးကနေဆောင်ရွက်ခဲ့တာပါလာမယ့်စံဝိုင်လာမှာကျင်းပမယ့်ဆိုရှယ်လစ်ပါတီအကြွေအကျွရွေးကောက်ပွဲတွေမှာမစ္စတာဗဲလ်အနိုင်ရရင်တော့လက်ရရင်ရီပပ်ဘလစ်ကန်ပါတီသမ္မတကိုယ်စားလှယ်လောင်းအသက်62နှစ်အရွယ်ဝန်ကြီးချုပ်ဟောင်းဖရန်ဆွာဖင်လွန်နဲ့ရှင်းပြရမှာပါပြည်သူသမ္မတရွေးကောက်ပွဲကိုတော့2019ခုနှစ်ဧပြီမှာကျင်းပမှာဖြစ်ပြီးသမ္မတလောင်းတဦးဟူဟာမဲအများစုနဲ့ပြက်ပြက်သားသားအနိုင်မရဘူးဆိုရင်တော့မေလမှာနောက်တစ်ချိန်ထပ်မံတကြောပြန်ကျင်းပရမှာပါရှင်
စီးရီးယားနိုင်ငံအလက်ပိုအရှိတ်ကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့သွားနိုင်ဖို့ခုနှစ်ရက်ကြာအပြစ်ခတ်ရစေးဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကမဲခွဲဆုံးဖြတ်ရမှာရုရှားကဗီဒီယိုအနာသုံးပြီးတော့ပယ်ချလိုက်ပါတယ
် Как мы знаем, такие передышки каждый раз использовались боевиками для пополнения запасов
အလုံးသီးတဲ့အတိုင်းပါပဲအဲ့လိုပြည့်ရဲလိုက်တာနဲ့ဒီအချိန်တွေကိုအခွင့်အောင်းယူပြီးတော့တပုံတွေဟာလူသူလက်နက်တွေစုဆောင်းတယ်လို့သူတို့အနေထားကိုလည်းပိုကောင်းအောင်ပြင်ဆင်နိုင်တာကြောင့်အချိန်တွေပိုဆိုးရွားသွားစေပါတယ်ဒါကြောင့်ဆီးရီးယားနိုင်ငံအတွက်လူသားချင်းဆိုင်ရာအကူအညီပေးရေးအဖွဲ့ဝင်နိုင်ငံတွေရဲ့အဆိုပြုချက်ကိုရုရှားအနေနဲ့မထောက်ခံဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံမတ်ကြီးဖက်တလီချာကင်ကပြောသွားတာပါဒါအပြင်ဒီအဆိုပြုချက်ကိုရေးဆွဲခဲ့တဲ့ Egypt, New Zealand နဲ့ Spain နိုင်ငံတွေအနေနဲ့အမြန်ဆုံးမဲခွဲဆုံးဖြတ်ဖို့ကို American, Britain နဲ့ပြင်သစ်နိုင်ငံတွေကဖိအားပေးခဲ့တဲ့အပေါ်လဲဝေဖန်ခဲ့ပါတယ်။အဆိုပြုချက်မူကြမ်းထဲမှာမူလကဒီ Syria မှာပြစ်ခတ်ရစေးကာလကို10ရက်ကြာသတ်မှတ်ခဲ့ပေမဲ့ Russia အနေနဲ့ဒီအဆိုကိုလက်ခံလာဖို့မျှော်လင့်ချက်နဲ့ခုနှစ်ရက်အထိရှော့ချသတ်မှတ်ခဲ့ပါတယ်။ဒီမူကြမ်းပေါ် Russia နဲ့အတူတရုတ်နိုင်ငံကလည်းဗီဒီယိုအနာသုံးပြီးတော့ပယ်ချလိုက်ပါတယ်ခင်ဗျာ။
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UA American တန်ကနေအင်္ဂါနေ့ညနိုင်ငံတကာနဲ့သတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။1942ခုနှစ်ကဂျပန်တို့ဝင်တိုက်ခဲ့တဲ့ American ပလဲစိကန်ကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဒီလနောက်ပိုင်းသွားရောက်တဲ့အခါတချင်းကဂျပန်တို့ရဲ့လုပ်ရက်အတွက်တောင်းပန်မှာတော့မဟုတ်ဘူးလို့ဂျပန်ဆိုရပြောခွင့်ရကဒီကနေ့ပြောပါရယ်
။今回の訪問は戦没者の慰霊のためであって謝罪のため
であなたがあくるဖြစ်ရဲ့ဆွေးမျိုးတွေထပ်ပြီးတော့မဖြစ်စေဖို့ねアメリカနဲ့ဂျပန်နိုင်ငံအစားပြန်လဲတင့်မြတ်မှုကိုလိုလားတယ်ဆိုတာပြသနိုင်ဖို့အတွက်ဂျပန်ဝန်ကြီးချုပ်အခုလိုပလဲစိကန်ကိုတွားရောက်มาဖြစ်တယ်လို့ဂျပန်ဆိုရအတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါကပြောလိုက်ကြပါဒီနေ့ဟာဆိုရင်တော့ဒီအမေရိကန်ကိုဒုတိယကမ္ဘာစစ်ထဲမှာပါလာအောင်တွန်းပို့ရာရောက်ခဲ့တဲ့ပလဲစိကန်တိုက်ခိုက်ခံရမှု82နှစ်ပြည့်နှစ်ပတ်လည်ဖြစ်ပါတယ်လွန်ခဲ့တဲ့6လတုန်းကတော့အမေရိကန်သမ္မတဘရက်အိုဘားမားဟာဒုတိယကမ္ဘာစစ်အဆုံးသတ်ချိန်1945ခုနှစ်မှာအမေရိကန်ကဒီကမ္ဘာရဲ့ပထမဆုံးအနုမြူပုံကျဲချတိုက်ခိုက်ခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့ကအောက်မေ့ဝင်နေရာကိုတွားရောက်ခဲ့တာပါ။လက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတယောက်အနေနဲ့ဟီရိုရှိမာအောက်မေ့ဝင်နေရာကိုပထမဆုံးတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။မစ္စတာအာဘေရဲ့အခုခီးစဉ်ကတော့သူနဲ့သူ့ကိုထောက်ခံသူတွေအတွက်ဒီစစ်ပြီးကာလနောက်ပိုင်းဂျပန်နဲ့အမေရိကန်အကြားပုံမှန်ဆက်ဆံရေးအပြည့်အဝပြန်လည်တည်ဆောက်မှုကိုပြသရာရောက်တယ်လို့သုံးသပ်သူတို့ကပြောဆိုနေကြပါရဲ့ရှင်
။ American Republican Party ရဲ့နိုင်ငံခြားမူဝါဒရေးရာဂျန်ဘီတယောက်ဟာထိုင်ဝမ်ကိုသတင်းတပတ်ကြာခီးစဉ်အဖြစ်ဒီကနေ့မနက်ပိုင်းကဆက်လို့ရောက်ရှိသွားပါတယ်။လွန်ခဲ့တဲ့တောက်ကြာနေ့ကပဲထိုင်ဝမ်သမ္မတချိုင်ယွန်ဝမ်နဲ့ American ရွေးကောက်ခံသမ္မတ Donald Trump တို့ဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပြီး Mr. Trump ရဲ့ရွေးကောက်ပွဲအောင်ပွဲအတွက်ထိုင်ဝမ်သမ္မတချိုင်ကချီးကျူးစကားပြောခဲ့ပြီးတဲ့နောက်အခုဒီ Republican Party ရဲ့နိုင်ငံခြားမူဝါဒရေးရာဂျန်ဘီနဲ့လည်းထိုင်ဝမ်သမ္မတတွေ့ဆုံနိုင်ပွဲရှိနေပါတယ်။ထိုင်ဝမ်သမ္မတနဲ့ဖုန်းပြောဖို့ Mr. Trump ကစပြီးတော့ဖုန်းခေါ်ခဲ့တာဖြစ်တယ်လို့ဒါဟာ Trump အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာကိုယ့်ဘက်ကအင်အားအရင်တည်ဆောက်ပြီးခိုင်မာတဲ့အနေအထားတစ်ခုရယူဖို့ကြိုးစားတဲ့သူ့ဂျန်ဘီတွေရဲ့ဒီရန်လိုတဲ့အမြင်ကိုထမ်းအပြနေရလဲဖြစ်ပါတယ် Republican Party ရဲ့နိုင်ငံခြားရေးမူဝါဒရေးရာဂျန်ဘီတယောက်ဖြစ်တဲ့ Stephen Yates ဟာ1989ခုနှစ်နိုဝင်ဘာလတုန်းက Mormon Christian သာသနာပြုတယောက်အနေနဲ့ထိုင်ဝမ်ကိုပထမဆုံးကျင်းသွားခဲ့ပူပါတယ် ထိုင်ဝမ်ကမြို့ကြီးတွေမှာနှစ်နှစ်ကြာသာသနာပြုခဲ့သူလည်းဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်ရတိဆောက်ချင်တယ်ဆိုရင်ရွေးကောက်ခံသမ္မတ Trump ကိုဥပမာယူပြီးထိုင်ဝမ်ရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုတရုတ်ဘက်ကလေးစားမှာဖြစ်တယ်လို့ Idaho ပြည်နယ် Republican Party ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Yates က VOA ကိုဒီကနေ့ပြောပါတယ်။သူ့ရဲ့ထိုင်ဝမ်ခီးစဉ်နဲ့ပတ်သက်လို့တော့သူ့အနေနဲ့ Trump ကိုစားထိုင်ဝမ်သမ္မတချိုင်တန်ကိုသတင်းစကားတစုံတရာသေဆောင်ပေးသွားဖို့မဟုတ်ဘူးလို့လည်း Mr. Yates ကပြောပါတယ်ခင်ဗျာ။
အဂရိလိုက်စားမှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့တန်ကိုရီးယားသမ္မတဘက်ကွန်ဟေကဒီသတင်းပေတဲလွတ်တော်မှာသူ့အပေါ်အယုံကြည်မရှိအဆိုတင်သွင်းမှုကနေထွက်ပေါ်လာမဲ့ရလဒ်ကိုလက်ခံမဲ့အကြောင်းဒီကနေ့ပြောဆိုလိုက်ပါတယ်။သမ္မတအပေါ်အယုံကြည်မရှိအဆိုနဲ့ပတ်သက်လို့တောက်ချနေလွတ်တော်မှာမဲပေးနိုင်ွယ်ရှိပါတယ်။ဒါပေမဲ့အတိုက်ခံတွေဘက်ကသုံးပုံနှစ်ပုံမဲအများစုနဲ့ဒီအဆိုကိုအနိုင်တင်သွင်းနိုင်တဲ့ဆိုရင်တော့မှဒီရလဒ်ကိုတမ်းမီရဲ့ဖွဲ့စည်းပုံတရားရုံးမှာအဆုံးဖြတ်ပြန်ယူရမှာဖြစ်လို့လာရီနဲ့ချီကြမြင့်နိုင်ပါတယ်။သူမရဲ့ဆန်နူရီပါတီခေါင်းဆောင်တွေနဲ့လည်းမစ္စပတ်ကွန်ဟေးတွေ့ဆုံခဲ့တယ်လို့အခုဒီတွေ့ဆုံပွဲအပြီးမှာတော့ပါတီထိပ်တန်းအရာရှိတူဦးဖြစ်တဲ့ချွန်ကျင်ဆက်ကဧပြီလထဲမှာယာရုကနေနှုတ်ထွက်ဖို့ပါတီရဲ့အဆိုပြုချက်ကိုမစ္စပတ်ကလက်ခံဖို့ဆန္ဒရှိတဲ့အကြောင်းပြောပါတယ်ဒါပေမဲ့ဒီသမရဘက်ကွန်ဟေးအနေနဲ့ယာရုကနေချက်ချင်းနှုတ်ထွက်ပေးမဲ့ပုံမျိုးတော့မထွက်ရပါဘူးတကယ်လို့အယုံကြည်မရှိအဆိုအတီဖြစ်သွားရင်တော့2018ခုနှစ်ဖေဖော်ဝါရီလကျမှသမရတပ်တန်းတရားဝင်ကုံဆုံးမှဖြစ်တဲ့သမရဘက်ကွန်ဟေးအနေနဲ့အချိန်မတိုင်ခင်ယာရုကနေနှုတ်ထွက်ရတဲ့ဒီဒီမိုကရေစီနှိကျရွေးကောက်တင်မြောက်ခံထားရတဲ့ပထမဆုံးတောင်ကိုရီးယားသမရဖြစ်ပါလိမ့်မယ်သမရဘက်ကွန်ဟေးဟာသူ့ရဲ့မိတ်ဆွေချွန်ဆူစီကစီစဉ်လှုပ်ဆောင်တာလို့ဆွဆွဲခံထားရတဲ့ဒေါ်လာသန်းပေါင်းများစွာကိုမတော်ဩဇာတုံရယူခဲ့မှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးခံနေရတာပါရှင်
ထိုင်းနိုင်ငံတောင်ပိုင်းကကျွန်းစုတွေမှာမိုးကြီးရေရှမ်းဖြစ်ခဲ့တာကြောင့်လူ14ဦးသေဆုံးခဲ့တယ်လို့ထိုင်းအာဏာပိုင်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒီဇင်ဘာနဲ့ဇန်နဝါရီလဟာထိုင်းနိုင်ငံမှာခီးသွားလာမှုအများဆုံးရာသီလည်းဖြစ်ပါတယ်။ထိုင်းပင်လယ်ကွေ့အတွင်းကစမွိုင်းနဲ့ဖန်ငန်ကျွန်းတွေမှာမိုးကြီးကျယ်ရွာသွန်းခဲ့ပြီးရေကြီးရေရှမ်းဖြစ်တာကြောင့်ထိုင်းတောင်ပိုင်းနဲ့မလေးရှားနိုင်ငံကိုသွားတဲ့မီးရထားလမ်းတွေလည်းပျက်စီးကုန်ပါတယ်။ထိုင်းနိုင်ငံမှာလနဲ့ချီကျခဲ့တဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်စစ်တပ်က2014ခုနှစ်အတွင်းအာဏာသိမ်းတဲ့ချိန်ကစလို့ခီးသွားလုပ်ငန်းဟာကျဆင်းလာနေပြီးတော့ဒီအချိန်ကိုပြန်လဲကောင်းမွန်လာအောင်ကြိုးပမ်းနေချိန်မှာအခုလိုရာသီဥတုဘေးဒဏ်ကိုရင်ဆိုင်နေရတာပါ။နတ်ရွာဆန်သွားတဲ့ထိုင်းပြည်မင်းမြတ်တဲ့ဝမ်းရဲပူဆေးခြင်းအထိမ်းမဲ့ကာလအတွင်းမှာပဲနိုင်ငံရဲ့ဝင်ငွေ10ရာခိုင်နှုန်းအထိရှိနေတဲ့ဒီခီးသွားလုပ်ငန်းအတွက်အာဏာပိုင်တွေဟာအကြီးအကျယ်မျှော်လင့်ထားပါတယ်။2011ခုနှစ်အတွင်းကရေကြီးရေရှမ်းမှုအတွင်းမှာလည်းလူ900ကျော်သေဆုံးခဲ့တာကြောင့်ခီးသွားလုပ်ငန်းပေါ်အကြီးအကျယ်ထိခိုက်ခဲ့တယ်လို့အဲ့ဒီနှစ်က 3.1 ရာခိုင်နှုန်းသာစီးပွားရေးတိုးတက်ခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်ရှိခိုင်ပြည်နယ်မြောက်ပိုင်းဒေသကပဋိပက္ခတွေဟာလူမျိုးရုံးတပ်ဖြတ်မှုအဆင့်ထိရောက်နေပြီလို့ပြောနိုင်ဖို့ဆိုရင်တိတိကျကျစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကို၃ရက်သာတွားရောက်လည်လာခဲ့တဲ့အကြံပေးကော်မရှင်ဟာဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ရောတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြည်မင်းအောင်လိုင်းတို့နဲ့ပါတွေ့ဆုံပြီးတော့တခီးစင်နဲ့ပတ်သက်လို့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်ခဲ့ပါတယ်။အပြည့်အစုံကိုတော့ကိုထက်အောင်ကတင်ပြပေးမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသကပြည်ပခါတွေဟာလူမျိုးတုံတက်ဖြတ်မှုအဆင့်အထိရောက်နေပြီလို့ပြောနိုင်မှုဆိုရင်ဒီတိကျကျစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုတယ်လို့ရခိုင်ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်မှာအောက်တိုဘာလ9ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေမှာလူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံတက်ဖြတ်နေတဲ့အဆင့်ကိုရောက်နေပြီလို့ဆွဆွဲပြောဆိုနေချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကအခုလိုပြောဆိုလိုက်တာပါ
။ This is a very serious charge.It is a charge that requires
လူမျိုးတုံတက်ဖြတ်မှုဆိုတဲ့အတုံးလုံးဟာလေးနဲ့တဲ့စကလုံးဖြစ်တယ်လို့လက်တွေမှာဒီလိုပြောနိုင်မှုဆိုရင်တော့ခိုင်ခိုင်လုံလုံအထောက်ထားတွေလွှတ်တဲ့အကြောင်းသူ့ရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်အပြင်မှာရန်ကုန်မြို့မှာကျင်းပခဲ့တဲ့သင်းသာရှင်လင်းပွဲအတွင်းမှာအခုလိုပြောဆိုသွားခဲ့တာပါမောင်တော်ဒေသကစစ်စီရေးအတွင်းလုံခြုံရေးအာဏာပိုင်တွေကမွတ်စလင်တွေကိုအထမပြုကျန်တာတက်ဖြတ်တာကျွရတွေကိုမိရှုဖျက်ဆီးတာတွေရှိတယ်ဆိုတဲ့သတင်းတွေနဲ့အတူလူခွင့်ရေးအဖွဲ့တွေရဲ့ဝေဖန်မှုတွေကိုလည်းကြုံခဲ့ရတာပါခီးစဉ်ဆုံးသက်ဖြစ်ဒီကနေ့အစောပိုင်းမှာလဲရခိုင်ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာမြန်မာစုကတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတို့နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေမှာအရက်သားတွေကိုအကာအကွယ်ပေးဖို့လဲဆွေးနွေးခဲ့ကြပါတယ်။အထူးသဖြင့်တော့လုံခြုံရေးစိုးရိမ်မှုတွေကြောင့်လူခွင့်ရေးကိုအလေးမထားတာမျိုးမဖြစ်သင့်ဘူးလို့ရခိုင်ကော်မရှင်ဥက္ကဋ္ဌကသူ့အမြင်ကိုသတင်းစာရှင်းလင်းပွဲအတွင်းအခုလိုသတိပေးသွားခဲ့တာပါ
When some governments felt that if you're dealing with terrorism, you have to curb this freedom and civil liberty.
တချို့အစိုးရတွေကအကြမ်းဖက်တိုက်ဖျက်ဖို့ဆိုရင်ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့လွတ်လပ်မှုတွေကို short and short ဖျက်တောက်တင်တာဖျက်တောင်းပြီးတော့လုံခြုံရေးအဓိကပဲလို့သတ်မှတ်လို့ရှိကြပါတယ်။ကျွန်တော်အနေနဲ့ကတော့ရပ်ဖက်လူအဖွဲ့အစည်းတွေနဲ့ပြည်သူလူထုတွေရဲ့လွတ်လပ်ခွင့်တွေကိုလုံခြုံရေးအတွက်ဆွန့်လွတ်လိုက်မယ်ဆိုရင်တကယ်ပဲအဲ့ဒီဒေသမှာလုံခြုံတဲ့အခြေအနေရောက်သွားမလားဆိုတာကတော့စဉ်းစားစရာပါ။ကျွန်တော်မျှော်လင့်တာကတော့ပြည်ပခဖြစ်ပွားရာဒေသတွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေနဲ့အဲ့ဒီဒေသကိုဒီလွတ်လွတ်လပ်လပ်သွားရောက်နိုင်ဖို့မျှော်လင့်တဲ့အကြောင်းသူကအခုလိုပြောသွားတာပါမြန်မာအစိုးရဘက်ကတော့ပြီးခဲ့တဲ့အကြမ်းဖက်ဖြစ်စဉ်မှာပါဝင်ခဲ့တယ်လို့ယူဆရတဲ့လူ900ကျော်ကိုဆက်လက်ဖမ်းဆီးစစ်ဆေးနေပါတယ်ဒါအပြင်နိုင်ငံတကာအတိုင်းအဝန်ကဝေဖန်နေကြတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးလို့တော့အစိုးရဘက်ကကောစစ်တပ်ဘက်ကပါပြက်ပြက်သားသားညှင်းဆိုထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အကြမ်းဖက်ကော်မရှင်ရဲ့တရင်စာရှင်းလင်းပွဲအကြောင်းကိုထက်အောင်တင်ပြသွားတာပါရှင်ခုတစတဲ့ရခိုင်တဲ့နောက်တစ်ပုတ်ဆက်ပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့မလေးရှားဝန်ကြီးချုပ်ကိုရိုင်းဦးဆောင်ဆန္ဒပြခဲ့တဲ့အပေါ်မှာမြန်မာနိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးကမြန်မာနိုင်ငံဆိုင်ရာမလေးရှားတပ်အမတ်ကိုခေါ်ယူပြီးတော့အချက်လေးချက်ပါတဲ့သတိထောက်လွှာပေးအပ်ခဲ့ပါတယ်ဒီသတိထောက်လွှာမှာမလေးရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ဟာအခြေအမြစ်မခိုင်မာတဲ့သတင်းတွေကိုကိုးကားထားကြောင်းနဲ့သုံးစွဲတဲ့ဝေါ်ဟာရတွေဟာလက်ခံနိုင်ွယ်မရှိကြောင်းပါဝင်တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါရရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်မောင်တော်အရေးကိစ္စနဲ့ပတ်သက်ပြီးဒီလ၄ရက်နေ့ကကွာလာလမ်ပူမြို့မှာမလေးရှားနိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးဆန္ဒပြခဲ့တာဖြစ်ပါတယ်ဒီဆန္ဒပြပွဲမှာမောင်တော်ဒေသကအစ္စလမ်ဘာသာဝင်တွေကိုလူမျိုးတုံးတပ်ဖြတ်နေတာကိုကန့်ကွက်ကြောင်းနဲ့အာဆီယံအပါဝင်နိုင်ငံတကာအသိုင်းအဝိုင်းကုလသမဂ္ဂနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံးနဲ့အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အနေနဲ့ဂျာဝင်ဖြည့်ရှင်ပေးဖို့ကိုတောင်းဆိုခဲ့ပါတယ်ဒီဆန္ဒပြမှုအခြေအနေအရရက်ကိုမြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကလေးလာသုံးသပ်ပြီးတဲ့နောက်မြန်မာနိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးကမလေးရှားတန်မတ်ကိုခေါ်ယူခဲ့ပါတယ်ဒီကနေ့မှာတော့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးကမလေးရှားတန်မတ်ကိုတတိထုတ်လွှာပေးအပ်ခဲ့တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စေရာကအခုလိုပြောပါတယ
်မလေးရှားတန်မတ်ကြီးကိုကျွန်တော်ဒုဝန်ကြီးဒီနေ့နေ့လယ်တနားရီမှာခေါ်တွေ့လိုက်ပါတယ်ပြပြီးတဲ့အခါကျတော့အချက်၄ချက်အဓိကပေါ့လေမပေးတာတော့ကျွန်တော်တတိထောက်လာသဘောမျိုးပေးလိုက်ပါတယ
်ဒီကနေ့ပေးအပ်လိုက်တဲ့တန်တမန်ရေးဆိုင်ရာတတိထောက်လာမှာပါဝင်တဲ့အချက်တွေကိုဥကျော်စီရာကအခုလိုပြောပါတယ
်အဓိကအချက်၄ချက်ကတော့တည့်ချက်ပြောကြချက်ဒီဟာညာသဖြင့်တော့เนาะဒီအခြေအမြစ်ခက်ခဲမှာမရှိတဲ့တည်င်းအချက်လက်တွေကိုเนาะကိုးကားတဲ့အနေထားကိုတွေ့ရတာတွေ့ရတဲ့အချက်ချက်ကိုကျွန်တော်ထောက်ပြပါတယ်နောက်သူတို့သုံးတဲ့ terms တွေပေါ့ဒီဝေါ်ဟာရာလीเนาะဝေါ်ဟာရာပေါ့လေအဲဝေါ်ဟာရာတွေမှာကျွန်တော်လက်ခံနေတဲ့ဝေါ်ဟာရာတွေကိုကျွန်တော်တို့မြင်ပယ်တဲ့အကြောင်းကျွန်တော်ပြောပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ဒီကဒီနေ့က2015နှစ်ကုန်ပိုင်းမှာအာဆီယံ community ပေါ့အာဆီယံတိုင်ဝမ်တရအနေနဲ့ပေါ်ထွက်လာတယ်အဲတော့အာဆီယံတိုင်ဝမ်တရမှာရှိတဲ့မိသားစုဝင်ချင်းမှာတော့เนาะဒါအပြည့်သဘောဆောင်တဲ့เนาะဒီထောက်ပြမှုတွေပြောဆိုမှုတွေเนาะချင်းကမှုတွေလုပ်တဲ့အကြောင်းပေါ့လေကျွန်တော်တို့ကဘာပြောအာဆီယံအတိုင်းဝမ်ဖုံးကြည့်ကြအောင်ဒီအာဆီယံသူပြီးညီညွတ်မှုတော့အဓိကထားပြီးတော့သုံးမဲ့အနေထားကိုအဓိကပြောခဲ့ပါတယ
်ဒီကနေ့မနေ့17နှစ်ခွဲလောက်မှာတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့တို့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာအကြံပေးကော်မရှင်အဖွဲ့ကရခိုင်ပြည်နယ်မှာနိုဝင်ဘာလ29ရက်နေ့ကနေဒီဇင်ဘာလ5ရက်နေ့အထိလေးလာတွေ့ရှိချက်တွေကိုအကြံပြုပြောကြားခဲ့တယ်လို့ဦးကျော်စရာကပြောပါတယ်
ဒီကတော့သူတို့သွားတဲ့ပေါ့နော်ဒီမြန်မာပြည်တွေ့မြင်ကြတဲ့ဟာလေးနဲ့ပတ်သက်ပြီးအကြံပြုတဲ့သဘောပါခင်ဗျာဒီနှစ်ဖက်အတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့နော်ဘယ်လိုမျိုးပို့ပြီးအခြေအနေပေါ့ဒီလူမျိုးရေးအခြေအနေတွေနော်လှုပ်ရှားသွားလာမှုတွေဒါနဲ့ပတ်သက်ပြီးဘယ်လိုတိုးတက်ကောင်းမွန်တာမျိုးလေးကိုပဲအကြံပြုတဲ့သဘောပါခင်ဗျာ
မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံတကာအနေနဲ့ဆယ်စုနှစ်များစွာကြာမြင့်နေပြီဖြစ်တဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်ရမှာအချိန်ယူဆောင်ရွက်ခွင့်ပေးဖို့နဲ့နားလည်မှုရှိဖို့လိုအပ်ကြောင်းပြန်လည်ရှင်းလင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလည်းမြန်မာနိုင်ငံကိုချစ်ကြည်ရခိရောက်ရှိနေတဲ့မလေးရှားတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံရမှာရခိုင်ပြည်နယ်အရေးကိုဖြေရှင်းရမှာမြန်မာနိုင်ငံတည်ဆဲဥပဒေနဲ့အညီဖြစ်အောင်ကြိုးပမ်းဆောင်ရွက်နေကြောင်းလုံခြုံရေးတပ်ဖွဲ့တွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းချိုးဖောက်မှုရှိပါကအရေးယူသွားမှာဖြစ်ကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းပူးပေါင်းဆောင်ရွက်နေကြောင်းပြောကြားခဲ့တယ်လို့တမ်ရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ Christmas အကြိုသချင်းလက်ဆောင်ထုတ်လွှင့်မပေးခင်ထိုင်းနိုင်ငံမှာရောင်းစားခံရတဲ့မြန်မာအလုပ်သမား2ဦးအကြောင်းအရင်ဆုံးတင်ပြပါမယ်ထိုင်းနိုင်ငံချွန်ဘူရီခရိုင်အတွင်းကချောင်းစမိတ်ဆန်လေးစိတ်မှာရောင်းစားခံရတဲ့မြန်မာရေလုတ်သားနှုတ်ကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒီဇင်ဘာလ6ရက်နေ့ဒီကနေ့မှာကယ်တင်နိုင်ခဲ့ပါတယ်ထိုင်းနိုင်ငံအတွင်းလူကုန်ကူးခံခဲ့ရတဲ့မြန်မာတွေအများအပြားရှိနေပေမဲ့လို့ဒီနှစ်ထဲမှာတော့ကုညီကယ်ဆယ်ရေးလုပ်ငန်းအတွက်ခက်ခဲတွေရှိလာတယ်လို့လည်းဆိုကြပါတယ်အကြောင်းဆုံးကတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံချွန်ဘူရီခရိုင်အတွင်းကချောင်းစမိတ်ဆန်ဒီစိတ်ထဲမှာရေလုတ်သားတွေအဖြစ်လေးလကျော်ကြာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံသား2ဦးဟာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုသူတို့ကိုကူညီပေးဖို့အတွက်တရင်ပေးခဲ့တာပါဒီအတွက်ရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံသား2ဦးကိုဒီဇင်ဘာလ6ရက်နေ့မှာကူညီနိုင်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်အေးကပြောပါတယ
်အခုရလာတော့2ယောက်ပဲခင်ဗျသူရဲ့အခြေလက်တွေပိုလေရပဲလေမာနေတယ်ပါဒီလို့တော့ပြီးတော့လောကားတွေမရတဲ့အတော့နောက်ပြီးတော့ကန်စားကိုလေဝင်မဲ့နေကိုသူကပုံလာပြီးချိန်ထားတယ်
။မွန်ပြည်နယ်ဘီးလင်းမြို့ကနေအလောက်ကန်ရှာဖွေဖို့အတွက်ထိုင်းနယ်ဇက်မြဝတီမြို့ကိုရောက်ရှိလာခဲ့ပြီးမြဝတီမြို့ကနေရေးမြို့အထိလူပွဲစားကနေကားလမ်းကနေခေါ်ဆောင်သွားပြီးတဲ့နောက်ထိုင်းနိုင်ငံတွင်းမှာရောင်းစားခံခဲ့ရတဲ့အသက်32နှစ်အရွယ်မြန်မာလူငယ်တဦးကတော့သူ့လေပေါ်မှာရောင်းစားခံခဲ့ရပုံကိုအခုလိုပြောပြပါတယ်
။ထိုင်းနိုင်ငံမှာအလုပ်ရှိတဲ့ဇာတာကောင်းတဲ့တရားဝင်လုပ်ရမယ်လို့ပြောပါတယ်။အဲလိုပြောတော့ကျွန်တော်ကလည်းတားကြည့်ကျွန်တော်လိုက်လုံးမယ်ဆိုပြီးတော့ဘာနဲ့သွားမှလဲပြီးတော့ကားနဲ့သွားမှအဲ့မင်းတို့ပါပလိမ့်မှလဲမခံဘူးတဲ့ဘာမှပူကြမလို့ဆိုလိုက်လာတာပေါ့အဲ့ဒါပဲကျွန်တော်တို့တဆင်းတဆင်းနဲ့တောလန်းလာတော့ဘန်ကောက်ရောက်ရောဘန်ကောက်ရောက်ပြီးတော့ဘန်ကောက်ကတဆင်းတဆင်းနဲ့အဲ့ဒီအခုကျွန်တော်တို့ခလီလိုက်တဲ့အဲ့ဒီပိုက်ချရာအိမ်မှာကျွန်တော်တို့ရောက်တော့ကျွန်တော်ပြောတယ်ဘာလို့လဲဆိုတော့မင်းတို့၅ဘန်းလေးလိုက်ရမယ်တဲ့အာ၅ဘန်းလေးဆိုကျွန်တော်တို့မလိုက်ဘူးကျွန်တော်၅ဘန်းလေးမလိုက်ဘူးအဲ့ဒါပြောတာမလိုက်မင်းတို့သက်သက်2000ခွဲပေးရမယ်မလိုက်လို့မရဘူးတဲ့ဘာလို့မင်းတို့ဝယ်ထားတာတဲ့တန်အောင်ခိုင်းမယ်ဆိုအဲ့လိုပြောရတယ်ကျွန်တော်တို့မှဖုန်းနံပါတ်တွေတွေ့လို့ Fiber နဲ့ကျွန်တော်လှမ်းပို့လိုက်တာ
ထိုင်းနိုင်ငံကံဖယ်မြို့ကနေပွဲစားကရောင်းစားတာကိုခံခဲ့ရတဲ့အသက်32နှစ်အရွယ်ရခိုင်လူငယ်တို့ကတော့လေပေါ်မှာတစ်နေ့ကို4နာရီသာအိပ်ဆက်ရပြီးနှိပ်ဆက်ညှဉ်းပန်းမှုတွေခံခဲ့ရတယ်လို့ဆိုပါတယ
်ခွလာရဲ့လူကမောကျွန်တော်တို့အဲအချောတွေရောက်ပြီးတော့မှကျွန်တော်တို့အခန်းထဲမှာဘယ်မှမသွားဘူးဆေးရလောက်ပိုက်ထားတယ်ဗျအဲ့ဒါမေးကြည့်တော့ငါဖဲနဲ့လိုက်ရမှာတဲ
့ကျွန်တော်တို့မြားတယ်ကျွန်တော်တို့မလုပ်ဘူးဆိုတော့ကျွန်တော်တို့ကိုထိုးတယ်ဗျတစ်ခါတစ်ခ
ါလူကုန်ကူးခံရသူတွေကိုကူညီကယ်ဆယ်ရေးလုပ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့ဒီနှစ်ထဲမှာကယ်ဆယ်ရေးလုပ်တဲ့အခါမှာအခက်အခဲတွေရှိတဲ့အကြောင်းကယ်ဆယ်သူမိသားစုကတရားဝင်တိုင်ကြားစာတွေရှိမှသာထိုင်းဘက်ကအရေးယူဆောင်ရွက်ပေးရတယ်လုပ်နိုင်ကြောင်းပြောဆိုလာတဲ့အတွက်ထိုင်းလူကုန်ကူးမှုတိုက်ဖြတ်ရေးတွေရဲ့အကူအညီရဖို့အခက်အခဲတွေရှိလာတယ်လို့ဆိုပါတယ်
။အရေးယုံကနေပြီးတော့မှတရားခဏ်ကိုဖက်စီပေးဖို့အတွက်အကူအညီတောင်းတဲ့ဝန်ရမ်းစာကိုတောင်းတာ။ဒါကျွန်တော်တို့ဒီသာမန်ရပ်သားအနေနဲ့တော်တော်ကိုခက်ခဲတဲ့ကိစ္စတွေဖြစ်တယ်ပေါ့နော်။ဒါကြောင့်ဒီလိုဟာအရင်ဝန်တွေကောင်းတယ်။ဒါအပြင်မြန်မာအစိုးရဘက်ကလည်းပဲအရင်နှစ်တွေတုန်းကလိုကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှုဒီလိုမရှိဘူးအားနေတာကိုသတိထားမိတယ်ဒါကြောင့်မို့လို့ကျွန်တော်တို့လူကုန်ကူးတာတွေကပို့ပြီးတော့များပြားလာပြီးတော့ကေတင်ရတဲ့အပိုင်းမှာဒီနေ့ထက်မှာပို့ပြီးတော့ခက်ခဲလာတယ်လို့ပြောလို့ရတယ်ဒါပေမဲ့တန်ကောင်းစွာနဲ့ဒီနေ့ထက်မှာတော့340,000,000တောင်မှရလိမ့်တာတခြားနေ့တွေနဲ့ကြာရင်တော့လူကုန်ကူးခံရတဲ့လူတွေအများကြီးကိုကယ်ထောက်လိုက်နေတာဖြစ်တယ်ပေါ့
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အစည်းအနေနဲ့2016ခုနှစ်ထဲမှာလူကုန်ကူးခံရသူပေါင်း348ယောက်ကိုကယ်ဆယ်နိုင်ခဲ့ပြီးအရင်အချိန်တွေတုန်းကတော့ထိုင်းအစိုးရလူကုန်ကူးမှုတိုက်ဖြတ်ရေးထူးတက်ဖွဲ့ဝင်တွေမြန်မာအစိုးရလူကုန်ကူးမှုတားဆီးနှိမ်နှင်းရေးတပ်ဖွဲ့တွေမြန်မာတန်ရုံးရဲ့အကူအညီတွေနဲ့ကူညီကယ်ဆယ်ရေးကိုလုပ်ကံခဲ့တာဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံမှာရောင်စားခံခဲ့ရတဲ့မြန်မာရေလုတ်သားနှစ်ဦးကတင်လိုက်ရတဲ့အကြောင်းကိုမအေးမကတင်ပြသွားတော့ပါရှင်။တောတာရှင်များရှင်ဆောင်းနေနေဝဲတဲ့ Christmas ရာသီရောက်တိုင်းတရားဒီအတွက်ရေးဆက်တည်ကုန်းထားတဲ့တခြင်းတွေ Christmas Day တခြင်းတွေနဲ့ VOA ကထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒီကနေ့မှာတော့ Eleanor တည်ဆိုထားတဲ့ဆောင်းအိမ်မဲဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှင်
။ရေဝင်နေတဲ့ကြည်တွေတို့တော့နောက်ဆုံးလာဆောင်များလာNees up all them a little boo We thwab all them a can I boo Dwell a clean look at the day Gozy say cool lady Lay honey day lwebby Pines are in bed o twitch and gabbyNeeds up all them a little boo We thwab all them a can I boo Dwell a clay look at the day Don't you know such a lady Neon e me day Take a do Tidwilly Aim a little bit Chine beSuch a lane You saw me thorn, I know Do yet you do Saw a mellow bay
မရိုဗီယိုအေကထုတ်လင်းပေးနေတဲ့ Christmas ဆိုင်ရာသေးသချင်းတွေကိုသောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လင်းမှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လင်းချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ24 25 32နဲ့51ကတို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြားရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ဒီကောက်ခံသမ္မတဒေါ်နယ်ထရန့်ကထိုင်ဝမ်သမ္မတခိုင်ယွန်းဝမ်နဲ့ဖုန်းဆက်စကားပြောတဲ့အကြောင်းတောက်ကြနေကကြေညာလိုက်တာကြောင့်ပြည်တွင်းပြည်ပကလူတွေအားသိမ့်ခဲ့ပါတယ်။ထိုင်ဝမ်နဲ့အမေရိကန်ပြည်ထောင်စုကြားမှာ1989ခုနှစ်ကတည်းကတရားဝင်သတ္တမန်ဆက်ဆံရေးထူထောင်ထားတာမဟုတ်ပါဘူး။ထိုင်ဝမ်သမ္မတနဲ့ဖုန်းဆက်စကားပြောတဲ့အတွက်ဒီလိုရဟာဒီကောက်ခံသမ္မတအနေနဲ့အမေရိကန်ပြည်ထောင်စုရဲ့အာရှသံတမန်ရေးမူဝါဒကိုပြန်ပြင်ဖို့ရည်ရွယ်ချက်ရှိမရှိဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းကစောင့်ကြည့်နေကြပါတယ်။ထိုင်ဝမ်သမ္မတနဲ့တယ်လီဖုန်းဆက်သွယ်စကားပြောခဲ့တဲ့အကြောင်းရွေးကောက်ခံသမ္မတထရမ့်ကတွစ်တာကတစင်ကြေညာခဲ့တာပါ။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုကထိုင်ဝမ်ကိုတရားဝင်သိမ်းပတ်မပြုဘဲတရုတ်ပြည်ကိုပဲတပြည်တော်အဖြစ်သိမ်းပတ်ပြုတဲ့မူဝါဒအပေါ်မှာဒေါ်နယ်ထရမ့်အနေနဲ့ပြင်ဆင်မှုခြေလှမ်းလှမ်းနေပြီလားမေးခွန်းထုတ်မှုတွေရှိလာနေပါလေ။ထရမ့်ရဲ့အဖွဲ့မှဒုသမ္မတအဖြစ်ယာရခံထားရတဲ့မိုက်ပန့်စ်ကတော့အငင်းပွားစရာဖြစ်လာအောင်ပုံကြီးခြေလှမ်းနေဆိုပြီး ABC ရုပ်သံကနေအခုလိုတုံ့ပြန်ပြောဆိုပါတယ်။
This was a courtesy call.
ဒါကယဉ်ကျေးမှုအရာဖုံးဆက်ချီးကျူးပြောဆိုတာမျိုးပါ။ကျူဘာကလူသက်သမားအာဏာရှင်ကိုပြီးခဲ့တဲ့နှစ်ကသမ္မတအိုဘားမားတွေ့ဆုံပြီးသူရဲကောင်းဆိုပြီးချီးကျူးတာမျိုးကြတော့ဘာမှမပြောဘဲနဲ့ထိုင်ဝမ်ကဒီမိုကရေစီနီးကျရွေးချယ်ခံထားရတဲ့ခေါင်းဆောင်တယောက်ရဲ့ယဉ်ကျေးမှုအရာဖုံးခေါ်တာကိုဒေါ်နယ်ထရမ့်လက်ခံတာကြတော့အငင်းပွားစရာကိစ္စလုံးနေတာကိုကျွန်တော်နားမလည်နိုင်ပါဘူး။
ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့ပတ်သက်လို့ဂုံသွေးကြီးနဲ့တခြားကိစ္စတွေမှာအမေရိကန်ပြည်ထောင်စုဘက်ကပို့ပြီးတော့ပြက်ပြက်သားသားရပ်တည်ဖို့ထရမ့်အနေနဲ့ရွေးချက်ရှိတယ်ဆိုတာကိုတော့မိုက်ပန့်စ်ကညှိဆုပ်ခဲ့ခြင်းမရှိပါဘူ
း။အမေရိကန်ပြည်သူတွေရဲ့အလုပ်ကိုင်တွေမဆုံးရှုံးအောင်သူကြိုးပမ်းသွားမှာပါ။တရုတ်နဲ့တခြားနိုင်ငံတွေကိုအရှုံးပေးရတာမျိုးတွေဆက်မဖြစ်အောင်သူလုပ်မှာပါ
။ရွေးကောက်ပွဲမဲဆွယ်ပွဲတွေမှာတရုတ်နဲ့ပတ်သက်ပြီးဒေါ်နယ်ထရမ့်ကအတည်အလင်းအခုလိုဝေဖန်ထိုးနှက်ပြောဆိုခဲ့တာပါ။We have a
$500 billion. ဒီဟုတ်နယ်ကုန်သွယ်ရေးကွာဟချက်ဒေါ်လာတန်းထောင်ပေါင်း5သိန်းရှိပါတယ်။ကျွန်တော်တို့နိုင်ငံအပေါ်တရုတ်ကမတရားသဖြင့်အမျက်ထုတ်တာမျိုးကျွန်တော်တို့အဖြစ်မခံနိုင်ပါဘူး။ကမ္ဘာသမိုင်းမှာအကြီးမားဆုံးခိုးယူမှုကြီးဖြစ်ပါတယ
်။အခုဒီတော့တရုတ်နိုင်ငံဘက်ကဒေါ်နယ်ထရမ့်နဲ့ထိုင်ဝမ်သမ္မတဖုန်းဆက်စကားပြောဆိုရဲဆိုတဲ့ကိစ္စအပေါ်မှာထင်ထင်သင်သင်တုံ့ပြန်ပြောဆိုနေပါတယ
်။ထိုင်ဝမ်方面一个小动作。
ဒါကထိုင်ဝမ်ဘက်ကစတန့်ထွင်တဲ့လုပ်ရပါဒီလိုလှုပ်လို့တရုတ်တပြည်တော်ရဲ့ရှိရေးကိုထောက်ခံတဲ့နိုင်ငံတကာရဲ့မူဝါဒမပြောင်းလဲပါဘူး။အမေရိကန်ပြည်ထောင်စုကအနစ်နဲ့ချီထောက်ခံလာခဲ့တဲ့တရုတ်တပြည်တော်ရဲ့ကိုအတိမတ်ပြုတဲ့မူဝါဒလည်းပြောင်းလဲသွားမှာမဟုတ်ပါဘူး
။တရားဝင်သံတမန်ဆက်ဆံရေးမရှိပေမဲ့လည်းထိုင်ဝမ်နဲ့အမေရိကန်ပြည်ထောင်စုကြားမှာစီရေးရတော့နှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်တာမျိုးတွေရှိခဲ့ပါလေ။ဒီလိုပူးပေါင်းဆောင်ရွက်ခဲ့တဲ့ဆက်ဆံရေးအနေအထားကိုကြော်ပြီးဒေါ်နယ်ထရမ့်အနေနဲ့တိုးချဲ့ဖို့ရည်ရွယ်ချက်ရှိမရှိရုပ်ပြည်ပေါ်ပြပြသားသားရက်တည်မယ်ဆိုတဲ့ရွေးကောက်ပွဲကိရိတွေအတိုင်းတကယ်လို့မလို့ဆိုတာကတော့ရှေ့လသူသမ္မတတာဝန်ဆောက်ယူတဲ့အချိန်မှပဲပြီးရမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမတင်ကြီးထိုက်တဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နေကြပါပါရှင
်။မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးဆိုပါရစေကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်ကိစ္စကတော့ရှမ်းမြောက်တိုက်ပွဲအခြေအနေနဲ့ညီညာရေးအလားလာပါရှမ်းပြည်နယ်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုလို့ခေါ်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့မြန်မာစစ်ရဲတပ်ကြားမှာတိုက်ပွဲတွေပြန်ဆခဲ့တယ်လို့ပဲမုံကုံမြို့ပေါ်ထိအောင်နှစ်ဖက်တိုက်ပွဲတွေကပြင်းထန်ခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကဒီလိုမျိုးတကြောပြန်စစ်ပွဲတွေဟာလက်ရှိညီညာရေးလုပ်ငန်းစဉ်အပေါ်မှာဘယ်လောက်ထိတည်ရောက်မှုတွေရှိလာနိုင်မလဲဆိုတာကိုတော့
အခုဒီတိုင်းလေလိုက်အစီအစဉ်မှာ30ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေမှာပါတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TNLA တောင်ပလောင်ဒီလူမျိုးရေးတက်ကအထွေထွေတွေးမှုဖြစ်တဲ့ဘုံမှုကြီးတာဖုံးကျော်ဖြစ်ပါတယ်။သူလေလိုက်ပေါ်မှာရှိပါတယ်။နောက်တစ်ဦးကတော့ဒီမြန်မာသတင်းစာဆရာဖြစ်တဲ့ကိုစီသူအောင်မြင့်ဖြစ်ပါတယ်ကိုစီသူအောင်မြင့်လေလိုင်းပေါ်မှာရှိနေပါတယ်နှစ်ဦးလုံးလေလိုင်းပေါ်မှာရှိနေပါပြီကျွန်တော်အရင်ဆုံးဘုံမူကြီးတာဖုံးကျော်ကိုဖိတ်ခေါ်ချင်ပါတယ်ဘုံမူကြီးတာဖုံးကျော်ကြားပါလားခင်ဗျဟု
တ်ကဲ့ပါဟုတ်ကဲ့
ကျွန်တော်ပထမဆုံးကကျွန်တော်နည်းနည်း background လေးမေးချင်ပါတယ်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုရဲ့အခုဖြစ်ခဲ့တဲ့ကျူကုတ်ပန်ဆိုင်မွန်ဂိုအဲ့ဘက်ကဖြစ်တဲ့စစ်စင်ရေးတွေရဲ့အတိတ်ကကြီးမှန်းချက်ကဘာပါလဲခင်ဗျ
အတိတ်ကကြီးမှန်းချက်ကတော့ကျွန်တော်တို့ဒီအခုမြန်မာနိုင်ငံရဲ့ရင်းချင်ပြဿနာကြီးကအာဒီစစ်တွေမရဆဲတဲ့ဘလို့မှရှိဆက်သွားလို့မရဘူးစစ်တွေရဆဲဖို့လိုတယ်တိုက်ပွဲတွေရဖို့လိုတယ်အဲ့ဒါတိုက်ပွဲတွေရဖို့လိုတဲ့ဟာကိုမြန်မာတပ်မတော်ကထိုးစစ်တွေကျွန်တော်တို့အတိုင်းကနေဒါဆက်မှာအပြင်းနဲ့ထိုးနေလို့ကျွန်တော်တို့ကဒါကိုကျွန်တော်စစ်ပွဲတွေဖြစ်နေတယ်ဆိုတာဒီကပြဖို့အတွက်ကျွန်တော်တို့ဒီချင်းကိုဆန်းကပြုလို့ကျွန်တော်တို့ဟိုပြေဆုံးဆွေးနွေးတွေလို့ကျွန်တော်တို့အခုဟိုလောက်စစ်စစ်ကြီးလှှောက်ပြီးလောက်လာဖြစ်ပါတယ
်ဟုတ်ကဲ့စီးရီမန်ချေရဲ့ရွေချက်ကတကယ်တမ်းကနိုင်ငံရေးဆွေးနွေးပွဲတွေဖြစ်ဖို့ဆိုတဲ့အီမန်ချက်ပေါ့အဲ့တော့ကျွန်တော်နည်းနည်းလေးနောက်ကြောင်းပြန်မေးချင်တာကမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကဘလို့ဖွဲ့တည်ပြီးတော့ဖြစ်လာတာလဲအချိန်ကြီးကဘယ်ချိန်တော့မှစဖွဲ့ဖြစ်တာလဲ
ဟုတ်ကဲ့ပါဟုတ်ကဲ့ပါမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကကျွန်တော်အဖွဲ့ကအဓိကတော့ကျွန်တော်တို့ဒီမြန်မာတပ်မတော်ကလက်ခံကိုခါးပြီးမြင်ပယ်ထားတဲ့ကျွန်တော်တို့ဟိုတောင်းဘလောက် TNLA ရဲ့ AA အဖွဲ့ရဲ့ခိုင်တပ်မတော်ရဲ့အခုကအဖွဲ့ MNDA ပါပါတယ်နောက်ပိုင်းဒီအခုထိုးစစ်ဒီ20ရာစုပြည်လုံးကြီးတာနောက်ပိုင်းမှာပြီးတဲ့နောက်ပိုင်းမှာထိုးစစ်ဒီတော်တော်ပြင်းပြင်းထန်ထန်နေတဲ့ KIA အချင်းပြား KIA ကျွန်တော်တို့လေးဖက်ပါပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်တာကအခုခုနကပြောတဲ့ဒီမြောက်ဝိုင်းမဟာမိတ်တပ်ပေါင်းစုကဒီလာထဲမှာလုပ်တဲ့ဒီစစ်စင်ရေးနဲ့ပတ်သက်လို့ခုနကပြောလို့နိုင်ငံရေးအမှတ်ချက်တွေကဘယ်လောက်ထိအောင်မြင်ဖြစ်ခဲ့တယ်လို့သုံးသပ်မိပါလဲ
ဟုတ်ကဲ့ပါကျွန်တော်တို့အခုဒီစစ်ပွဲတွေကြောင့်ဘာပဲဖြစ်ဖြစ်အခုဆိုရင်တရုတ်ဘက်ကလည်းဒါကမဲဆက်ဒီလာတည်ငြိမ်ရေးရောတရုတ်ဘက်မှာတည်ငြိမ်ရေးရောအများကြီးစိတ်ဝင်စားလာတယ်ဒီကိစ္စကိုမရှင်းလို့မရဘူးသာရှင်းဖို့လိုတယ်အဓိကအဖြစ်ဆိုရင်အခုဆိုကျွန်တော်တိုင်းဘက်မှာရောမြန်မာမှာရောဟိုဒီ 2+2 ဆိုတဲ့ကျွန်တော်နိုင်ငံရေးဌာနရောစစ်ဖက်ရောဆွေးနွေးတဲ့ project တွေဖြစ်လာတယ်ဒီကျွန်တော်တို့ငင်းချင်ရေးလို့ဘယ်လောက်ပဲပြောပြီး20ရာစုပြည်လုံးကြီးလာခံလုပ်ဖို့ဘယ်လောက်ပဲပြောပြောတိုက်ပွဲတွေကဖြစ်နေတယ်မြန်မာတပ်မတော်ကထိုးစစ်တွေပဲထိုးနေမယ်ဆိုရင်ဒါကဒီလိုတိုက်ပွဲတွေဖြစ်နေမယ်ဒီကတည်ငြိမ်မှုလုံးဝမရှိဘူးဆိုတာကပြနေတယ်ဒါတော့မို့ဒီကိစ္စကိုရှင်းဖို့လုံးမချောင်းလဲလို့မရဘူးထိုးစစ်တွေတကယ်မရက်လို့မရဘူးဆိုတာကအသက်ကြီးပြတယ်ဒါကြောင့်မို့ကျွန်တော်တို့ဒီအခုဒီကျွန်တော်တို့ရဲ့ဥပပေါင်းဖြစ်စီကကျွန်တော်တို့ဒီမန်းနဲ့ဒီမန်းချေရောက်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့နောက်တစ်ချက်မေးချင်ပါတယ်ဘုံဝီတာဖုံးကျော်တို့တည်တဲ့အတိုင်းပဲအစိုးရသစ်တက်လာတဲ့ခါမှာရှင်းပြောရရင်အခုလက်ရှိ NLD အစိုးရနဲ့အစိုးရနဲ့တက်နေဆိုတာကတစုံတရာကွာဟချက်ရှိတယ်လို့တော်တော်များများခံမှန်းကြရတယ်မြင်ကြပါတယ်သူဖြစ်ငင်းငယ်အိလုပ်ငန်းစင်ပါပါဒီလိုအချိန်မျိုးမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကအခုလိုစစ်စင်ရေးလုပ်ခြင်းအဖြစ်အစိုးရဘက်မှဖိအားတစုံတရာကပြစ်မသွားနိုင်ဘူးလားတက်နေအစိုးရကြားထဲမှာဒီလိုအချိန်ရောတွက်မိပါလား
အာဟုတ်ကဲ့ကျွန်တော်တို့ဒီအခုစစ်စင်ရေးလုပ်တဲ့အချိန်မှာကျွန်တော်တို့အဆက်အစရာကိုတွက်ဆပါတယ်အဲကျွန်တော်တို့ဘက်ကလည်းဒီအခုတက်လာတဲ့မြန်မာအစိုးရမတော်ဆန်းကြီးဥဆောင် LP ဆိုရဥဆောင်တဲ့မြန်မာအစိုးရကိုကျွန်တော်အများကြီးမျှော်လင့်ထားတယ်မိုင်ခင်ကာလရောရွေးကောက်ပွဲလုပ်တဲ့ကာလရောရွေးကောက်ပွဲပြီးတဲ့ကာလရောကျွန်တော်တို့ကြီးကြီးမားမားမျှော်လင့်ချက်တွေရှိခဲ့ပါတယ်ဒါပေမဲ့လည်းအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာအခုတိုက်ပွဲတွေပူပြီးပြင်းလာတယ်20တာစုပြည်လုံးကြီးလာခံလုပ်တဲ့နောက်ပိုင်းမှာပူပြီးပြင်းလာတယ်ဒါအခုအစိုးရကဘာမှကျွန်တော်တို့တိုင်းသာထုတ်စစ်အပေါ်မှာဘာမှကုစားပြည်ပြီးပြောတာတွေမရှိဘူးကျွန်တော်တို့လူချင်းတဲ့ပုံစံတွေဖြစ်မလာဘူးကျွန်တော်တို့တိုင်းသားတွေကိုလစ်လျူရှုထားတဲ့ပုံစံဖြစ်နေတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဒါကလစ်လျူရှုလို့မကောင်းဘူးအစိုးရအနေနဲ့မြန်မာအခုလက်ရှိမြန်မာအစိုးရအနေနဲ့ဒါကိုလစ်လျူရှုထားမယ်ဆိုရင်ဘလို့ပဲဘာလို့ပဲပြောပြောဒီမြန်မာနိုင်ငံရဲ့ပြည်သူစိတ်ကဘလို့မှမရက်နိုင်ဘူးဘလို့မှရှင်းလို့မရဘူးဒီမြန်မာနိုင်ငံရဲ့ဒီစိတ်ရတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးဘလို့မှမဖြစ်နိုင်ဘူးဆိုကျွန်တော်တို့ကထောက်ပြတယ်လို့ကျွန်တော်ဆောင်ရွက်တာဖြစ်တယ်ဆိုတော့ ကျွန်တော်တို့ဒီလိုတင်ပြပါမယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်လေးမေးချင်ပါတယ်ပြည်တွင်းစစ်နဲ့ပတ်သက်လို့ပါလက်ရှိမြန်မာတပ်မတော်ရဲ့အခမ်းအနားကပြည်တွင်းစစ်တီအရှင်ကုန်းကောင်းလာတဲ့ဂျားထဲမှာပို့ပြီးတော့အခမ်းအနားပိုကြီးလာတယ်ဆိုပြီးတော့သုံးသပ်မှုတွေရှိပါတယ်အခုပဲဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုနဲ့ဖြစ်တဲ့စီးပရိဖိကတွေကြောင့်တချို့ဆိုလို့ရှိရင်ချို့နိုင်ငံရေးဖွဲ့စည်းတွေကကာလုံကိုခေါ်ပါဆိုတဲ့စီးရတပ်မတော်ကိုပို့ပြီးတော့ဇောင်းပေးလာတဲ့အခြေအနေမျိုးတွေတွေ့လာရပါတယ်ဒီအခြေအနေမျိုးမှာရောဒါဟိုကိုယ့်အတွက်ထိခိုက်မှုမရှိနိုင်ဘူးလားဘယ်လိုသုံးသပ်မိပါလဲ
ကျွန်တော်တို့တိုင်းနာလက်နက်ကင်တော်လေးရဲ့အဖွဲ့ကကျွန်တော်တောက်လျှောက်ပြောနေတာရှိပါတယ်အခုကဒီမိုကရေစီဆိုတာကဒါကဗန်းပြတဲ့ဒီမိုကရေစီပဲရှိပါတယ်2008ဖွဲ့စည်းပုံအခြေခံအဝင်လေးထွက်လာတဲ့အဟန်ပြဒီမိုကရေစီဒါလည်းဖြစ်တယ်ဟိုကျွန်တော်တို့ဒီလိုတိုက်ပွဲတွေဟိုပူးပေါင်းဆွေးနွေးမလုပ်ရှာခင်ကတည်းကပဲဒီမြန်မာနိုင်ငံရဲ့နိုင်ငံရေးမှာမြန်မာတပ်မတော်ကအဓိကအခြေအကျတယ်မြန်မာတပ်မတော်ကတချို့ဒီမြန်မာနိုင်ငံတဘောမတူနဲ့ဘာမှလုံးလို့မရဘူး။ကောင်းဆန်းစုကြည်ဒီပင်လေလူထုကဘလောက်ပဲထောက်ခံထောက်ခံသမဏဖြစ်ပိုင်ခွင့်လည်းမရှိဘူး။ရန်ရတော့အတိုင်းမင်းခံပုတ်ကိုဖြစ်တော်ညာလေပဲမြန်မာနိုင်ငံရဲ့တကယ်ပြုဝင်ကြောင်းလည်းမဟုတ်ဘူး။တကယ်ကောင်းဆန်းစုကြည်ဒီမှန်တဲ့အတိုင်းလုံးဆောင်လို့မရဘူး။အဲ့ဒါပါဖြစ်လို့ဆိုတော့မြန်မာတပ်မတော်ကတရားဝင်ကိုရောနော်ဆိုဖက်စီပုံရတရားဝင်ရောတကယ်အင်အားရရောအကုန်လုံးသူမောင်းပိုင်စီးထားလို့ပဲဖြစ်တယ်။ဒါကကျွန်တော်တို့ဒီအခုဆစ်စင်ကြီးလှုပ်ရှားမှုမရှိတော့ညာလဲဒါဖြစ်နေတဲ့အနေအထားဖြစ်ပါတယ
်ဟုတ်ကဲ့ဘုံမူကြီးတာပုံးကျော်လေးလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်ချားတော်ရှင်နေရောဆွေးနွေးမဲ့လူရောဖိတ်ခေါ်ခြင်းလို့ပါကျွန်တော်ကုစီသူအောင်မြင့်ဖိတ်ခေါ်ခြင်းပါတယ်ကုစီသူအောင်မြင့်ခုနကဘုံမူကြီးတာပုံးကျော်ပြောသွားတာလဲကြားမှာပါဒါမဲ့တစ်ဖက်မှာမြန်မာစုရသတင်းစာတွေနောက်တစ်ခုကမြန်မာစုရဘက်ကထုတ်ပြန်တာတွေနောက်တမ်မရိုဘက်ကထုတ်ပြန်တာတွေဒီအခြေအနေမှာဆိုနှစ်ဖက်ထုတ်ပြန်ချက်ကသတင်းအရောက်ကိုလွှဲနေတာရှိပါတယ်ကျွန်တော်နည်းနည်းလေးကုစီသူအောင်မြင့်ရဲ့ဒီမြောက်ပိုင်းအခြေအနေဖြစ်ပျက်တဲ့ပတ်သက်လို့သုံးသပ်ချက်လေးသိချင်ပါတယ်
အဲမြောက်ပိုင်းချင်းနေသုံးသပ်ချက်ကတော့ဟိုကျွန်တော်နားလေဒီလောက်ကတော့အခုဟိုတိုင်းသားနက်နက်ကိုင်နေပေါ့နော် KAI ဥဆောင်တဲ့အဖွဲ့လို့ပြောလို့ရပါတယ် KAI ကိုကောင်းစင်တက်ပြီးပြောလို့ရပါတယ်သူကဥဆောင်နေတာဟုတ်ဆိုတော့ဟိုသူတို့ကအဓိကရီမှန်းချက်ကဘာလို့ကျင်တယ်လဲဘာလို့ချင်တယ်လဲရေရှည်ရီမှန်းချက်ကတော့ဘာလဲအဲ့ဒီဥစ္စာကိုပဲကျွန်တော်ကကြည့်တာပေါ့နော်ကြည့်တော့ဒါကတ်ကတ်စစ်ပွဲရှင်နေလို့ပြောတယ်အဲခုနကတော့အဲအဲ့ဒီဟိုဘုံတာပုံးကျော်ကသူကပြောတယ်ပေါ့နော်ဒါဒါ3ပြမိအောင်ပေါ့ဟိုဗာလဲတမတော်ကထိုးစစ်တွေဆင်းနေတယ်ဒါကြောင့်မလို့3ပြမိအောင်သူတို့လုတ်တယ်ဘာညာဆိုပြီးတော့မှပြောတယ်ဒါပေမဲ့တကယ်လက်တွေ့မှာကတော့လက်တလောဟိုဗာလဲရလက်နဲ့ရေရှည်ရလက်နဲ့ဒီနှစ်ခုကိုကျွန်တော်တို့ကတက်စားကြည့်တယ်လက်တလောရလက်ကဘာဖြစ်တယ်လဲဆိုတော့အခုလက်ရှိတိုက်ပွဲတိုက်နေတဲ့ဒီတိုင်းပြလက်နက်ကိုင်တွေရဲ့အဓိကဦးတည်ချက်ကမုံကိုမှဆိုအပြင်းထန်တိုက်တယ်ဒါအစိုးရတပ်စခန်းကိုရအောင်တိုက်တယ်ဒါတစ်ခုပေါ့နောက်တစ်ခုကတော့ဒါမူဆယ်ပြငားမိုင်စုံကိုတိုက်တယ်အဲပြီးတော့မှဒီလန်ခီးတွေမှာပြည်သူတွေကိုနောက်ကုန်တွေတွေကိုအကုန်လုံးမသွားရမလာရအောင်အကုန်လုံးတားမြစ်တာတွေပါလေလုတ်တယ်အဲဒီဒီလိုလုတ်တဲ့ခါကျတော့ဟိုစီးပွားရေးပေါ့စီးပွားရေးလုတ်တဲ့ဒီမှာကြားတဲ့ခါကျတော့ဒီနေဆက်ကုန်တွေရင်းနဲ့ပတ်သက်ပြီးတော့မှပမာဏလည်းကြီးတယ်လူတွေအများကြီးနဲ့ပတ်သက်ဆက်ဆက်နေတယ်ဆိုတဲ့ခါကျတော့တိုက်ပြီးစီးပွားရေးထိခိုက်အောင်ရောဒီဒါသာမန်ပြည်သူတွေရဲ့ကုန်တွေစီးပွားထိခိုက်အောင်ရောအဲ့လိုရည်ရွယ်ချက်တွေလည်းတွေ့ရတယ်တွေ့တဲ့ခါကျတော့လက်တလုံးမှာဟိုကဒီလိုမျိုးလုံဆောင်တဲ့ဒီစစ်စင်ရေးနဲ့ပတ်သက်လို့ဒီလူလူနဲ့ဒါတိုက်ပြီးရထောက်ခံချက်ကိုဒါမရနိုင်ဘူးအဲ့ဒါရဲ့နောက်ဒုတိယတစ်ချက်ကတော့ကိုရတော်ကကိုသားမေကုန်းထဲမှာလည်းပါပြီးသွားပြီအခုလိုသူတို့တိုက်တဲ့ခါကျတော့တပ်မတော်ရဲ့အခန်းကဏ္ဍကပို့ပြီးတော့ကြီးလာဖို့ပဲရှိတယ်သူတို့ကတိုက်တယ်တစ်ခါကပြန်ပြီးတော့ခုခံရမယ်နယ်မြေတွေပြန်သွင်းရမယ်ဆိုတဲ့ခါကျတော့ဟိုဒါကရေရှည်အကျိုးစီးပွားအတွက်ကောင်းသလားမကောင်းသလားဆိုတာကြည့်ရမှာပေါ့နော်တကယ်တော့လက်နက်ကိုင်တိုင်းသားတွေဘာလို့လိုလားတယ်ပေါ့နော်ဖက်ဒရယ်ဒီမိုကရေစီပြည်တော်စုကိုသွားကြမယ်လို့အခုကျွန်တော်တို့အကုန်လုံးကပြောနေကြတယ်အဲ့တော့ Federal Democracy ပြည်တော်စုကိုသွားမယ်ဆိုရင်ဘယ်ပုံစံမျိုးနဲ့သွားမှာလဲအခုလိုလက်နက်ကိုင်ပြားပြီးပြီးတော့ဤနဲ့သွားနိုင်မှာလားအဲဒါမှမဟုတ်ရင်အပြစ်ခတ်ရဆဲပြီးတော့မှငင်းရည်စပွဲပေါ်မှာဆွေးနွေးတဲ့ဤနဲ့သွားမှာလားဆိုတဲ့ဟာကိုဒါအများကြီးဟိုဟာဖြစ်တယ်ဆိုတော့အခုလုံးဆိုလုံးတဲ့တိုက်ပွဲတွေကရေရှည်ရီမှန်းချက်တွေပေါ့နော်တိုင်းသားတွေရဲ့တကယ်လူလားချက်တကယ်ဟိုဥစ္စာပေါ့နော်အချိုးစည်းပွားနဲ့လည်းကိုက်ညီတာကျွန်တော်တခုမှမတွေ့ရဘူးပြီးတော့မှနောက်တိုင်းပြည်ရဲ့ဟိုအချိုးစည်းပွားပေါ့အဲ့ဒါလည်းလည်းကိုက်ညီတာမတွေ့ရဘူးပြီးတော့မှအခုဒီမိုကရေစီဖက်ဒရယ်ပြည်အောင်စုကိုတွားမယ်ဆိုပြီးတော့မှအားကျိုးမှန်တဲ့လုပ်နေတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုလည်းဒါအထောက်ကူမဖြစ်စေဘူးအဲ့ဒါအခုလုပ်တဲ့လုပ်ရက်တွေကဘာတွေပဲဖြစ်လာစီမလဲဆိုတော့တိုက်ပြီးထိခိုက်တယ်ပြည်သူလူစီးပွားရေးထိခိုက်တယ်ပြီးတော့မှသမတော်ရဲ့ကအရေးပါမှုကိုပို့ပြီးတော့မှအားပေးအားမြောက်လုပ်စရာရောက်တယ်ပြီးတော့မှနယ်စပ်တွေတိုင်းသားဒေသပြည်သူတွေဒုက္ခရောက်တယ်ဒါတွေပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကုဘမူကြီးတာဖုံးကျော်ကုစီသူအောင်မြင့်ပြောသွားတဲ့အပေါ်မှာဗာမားတုံ့ပြန်ခြင်းပါလေအဓိကတော့တိုင်းသားပြည်သူတွေထိခိုက်ပါတယ်စီးပွားရေးထိခိုက်ပါတယ်ဒီပေါ်မှာဗာမားတုံ့ပြန်ခြင်းပါလေ
ဟုတ်ကဲ့ပါကျွန်တော်တို့တိုင်းနာပြည်သူပြုကဒီမြန်မာတပ်မတော်ရဲ့ထိုးစစ်ဒီကြောင့်ကျွန်တော်တို့ဒုက္ခရောက်နေတာနှစ်ပေါင်းများစွာလည်းရှိနေပါသည်ကျွန်တော်တို့တိုင်းနာတွေကငိမ့်တိုင်းယူတကယ်လို့ရှင်လေနိုင်ငံရေးပြည်ဆိုချွေးလေးနဲ့အဖြေရှာခြင်းနဲ့ဆန္ဒအပြေဝရှိပါတယ်ဒါပေမဲ့လည်းဒီဥပဒေစုံလက်ထက်တောက်လျှောက်တစ်ခုလုံးတော့ကျွန်တော်တို့ကြိုးစားလာကြတယ် NC ချစ်စဉ် project မှာကျွန်တော်တောက်လျှောက်ပါလာကြတယ်ဒါပေမဲ့ NCE ကိုတကယ်ထိုးဖို့ကျွန်တော်တို့လူကြမ်းကျန်ဒီတော့ဒီနောက်ပိုင်းမှာတကယ်ထိုးဖို့ကျွန်တော်တို့ပြင်မထိုးတာဘာလို့လဲเนาะ20ရာစုပြည်လုံးကြီးလာခံလုပ်တဲ့အချိန်မှာလဲကျွန်တော်တို့ကတက်ဖို့အဆင်ပြေဖြစ်တယ်တက်နိုင်လဲဖိတ်မယ်ဆိုကျွန်တော်တက်မယ်လို့ဆိုတော့ညာလဲကျွန်တော်တို့ကမဖိတ်တာဘာလို့လဲဆိုတော့တကယ်ငင်းခိုင်းရုံမလို့ထင်တာဘာလို့လဲအဲငင်းခိုင်းရုံမလို့ထင်တာဘာလို့လဲမြန်မာတပ်မတော်ရဲ့တဘောရာရှင်းရှင်းလေးလေးပဲကျွန်တော်တို့ကဟိုဒီလိုခွဲခြားဆက်ဆံနေတာဖြစ်တယ
်
ဆိုတော့အဲ့လိုခွဲခြားဆက်ဆံနေတာဟာကူလဲဒီမိုကရေစီကလူထုထောက်ခံမှုနဲ့ကျွန်တော်တို့တိုင်းသားတွေကိုယ်တိုင်ထောက်ခံမှုနဲ့ဖြစ်လာတဲ့ NLD အစိုးရဒေါက်တာကြီးအစိုးရလည်းကျွန်တော်တို့တိုင်းသားတွေဒီဖြစ်စဉ်ပေါ်မှာဘယ်လောက်ထိကိုစားပြစ်ပြီးပြောပေးသလဲကျွန်တော်တို့ဒီထဲမှာပါလာအောင်ဒီဘယ်လောက်ထိပြောလို့လဲဆိုတော့လစ်လူရှုထားတာပဲဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကမလွှဲတာမှရှောင်လာတဲ့အစိုးရเนาะဒီအနေနဲ့ဖြစ်နေတယ်ကျွန်တော်တိုင်းသားတွေကဒီဒီမြန်မာတပ်မတော်ရဲ့ထိုးစစ်ထဲမှာပဲအများရဲ့ခံရမယ်ကျွန်တော်တို့ကကိုယ်တောင်ရကူလည်းမတော်ရဲ့ကိုယ်ခြံလေးကူလည်းမတော်ရဲ့ကိုယ့်ရဲ့အသက်မဝမ်းကြောင်းကိုမလုပ်ရဲဘူးလက်လက်ကြီးတန်းဒီမိုင်းတန်းတွေတောက်လျှောက်ခံရမယ်ပြီးတော့ကျွန်တော်တို့ကဒီပြဿနာကိုမရှင်းလို့မရအောင်ကျွန်တော်တို့ဒီပူပေါင်းစစ်ဆင်ရေလှုပ်ဆောင်ရတာဖြစ်ပါတယ်ဒီပူပေါင်းလှုပ်ဆောင်မှုကလည်းကျွန်တော်တို့သိပါတယ်ဒါများနိုင်ငံတစ်ခုလုံးရဲ့ကိုယ်ကိုယ်ကိုကြီးခိုက်ဖို့ဟိုရှိတယ်အဲလူလူတွေအများကြီးတိခဏနေလာတယ်ဒါကြောင့်မို့ကျွန်တော်တို့ကဒါကဘလုံးမရှောင်လဲလို့မရတဲ့အနေအထားတစ်ခုဖြစ်တယ်ဒီပြဿနာကိုမရှင်းလို့မရဘူးကျွန်တော်တို့တိုင်းနာလက်နက်ကိုင်တောင်းလိုက်ရည်ကလည်းမြမတမတော်ကခြေမုံခြေနိုင်ခြေမုံဘလို့ process စင်ခြေနိုင်စင်တယ်လို့ကျွန်တော်တို့ခံရမယ်လူမဟုတ်ဘူးခံရမယ်လူမျိုးမဟုတ်ဘူးကျွန်တော်မှလည်းဒါမျိုးတွေလုံနိုင်စွမ်းရှိတယ်ဒါကကျွန်တော်တို့ဟုတ်တယ်ဒီတဲ့အဆပဲရှိပါတယ
်
ကျွန်တော်တို့တိုင်းရလက်နက်တပ်ဖွဲ့တွေကဒီထက်လုံနိုင်စွမ်းကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီပြဿနာကိုရှင်းနိုင်ဖို့အတွက်ကျွန်တော်တို့ဒီအဲတူအောင်စစ်ဆင်လှုပ်ဆောင်ခဲ့တဲ့ကကျွန်တော်ပြောပါတယ်ဒါကကန့်တက်စစ်ဖြစ်တယ်အဲဒီစစ်ပွဲမကြီးဆုံးအောင်ဆိုရင်မြန်မာတပ်မတော်နဲ့မြန်မာအစိုးရရဲ့တုံ့ပြန်မှုပေါ်မှာအများကြီးကြီးပါတယ်မြန်မာအစိုးရနဲ့မြန်မာတပ်မတော်ကစီရဲဆဲဖို့လုပ်တဲ့တကယ်ဆွေးနွေးကြမယ်ဆိုရင်ကျွန်တော်မှလည်းဆွေးနွေးဖို့အစီအစဉ်ဖြစ်တယ်အထက်ခရဲဆဲမယ်ဆိုရင်လည်းကျွန်တော်မှအစီအစဉ်ဖြစ်တယ်အေးတကယ်လို့မြန်မာတပ်မတော်ကစီရင်လည်းတုံ့ပြန်မှုဆိုလည်းဒါကျွန်တော်မလွဲတာမဆောင်တာခုခံကာကွယ်ဖို့အစီအစဉ်ဖြစ်တယ်ဒါကျွန်တော်တို့ဟုတ်ကျွန်တော်တို့ဘောရအောင်ကျွန်တော်ရှင်းရှင်းလင်းလင်းပြောတာပြတာဖြစ်ပါတယ်
ဟုတ်ကဲ့ဗမူဒါဖုံးကျော်ကိုစီသူအောင်မြေကိုလီလိုက်မှာမှာခဏနေပြီးပါအောင်ခင်ဗျာတော်ရှင်ချိုးကျွန်တော်ဖိတ်ခေါ်ကြပါတယ်ကိုနိုင်ဆူမြန်မာနိုင်ငံပါကိုနိုင်ဆူတူတူတူနဲ့ဆွနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့ဟုတ်ကဲ့ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဦးတာဖုံးကျော်ကိုမေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပြောပါခင်ဗျာ
ဦးတာဖုံးကျော်အနေနဲ့ညီချင်းဟုတ်ကဲ့ကြားပါလားခင်ဗျာ
ကြားပါတယ်ကြားပါတယ်
ဟုတ်ကဲ့ဦးတာဖုန်းကျော်အနေနဲ့ငင်းတိုင်းမှာငင်းတိုင်းရနိုင်တဲ့မိလားနေမှာအများကြီးရှိရဲ့အထင်ပါမှာဘာဖြစ်လို့ဒီလိုဒီတီကိုတိုက်ခိုက်ပြီးမှဒီလန်ဒရာတွေမိုင်းခွဲပြီးမှဆွေးနွေးခြင်းနဲ့လမ်းကြောင်းကိုဘာဖြစ်လို့ရွေးချယ်ရတယ်လဲဆိုတော့အားလုံးကျွန်တော်ကလုံးဝမေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုနိုင်ဆိုးမေးခွန်းမှတ်ထားပါမယ်ကျွန်တော်နောက်တက်တူဘက်တစ်ခါလေးဖိတ်ခေါ်ပါမယ်ကိုတီးလေမူကြားပါလားခင်ဗျာတူတူတူဆွေးနွေးမေးမြန်းလို့ရပါတယ်ကိုတီးလေမူအာကိုတီးလေမူကြောက်သွားပြီးတော့ကိုစောတောက်ကြကိုစောတောက်ကြကြားပါလ
ားဟုတ်ကဲ့
ဟုတ်ကဲ့တူတူတူလေးဆွနေမြင်းမြန်းလို့ရပါလေခင်ဗျာဟုတ်ကဲ့ပြောပါဆွနေပါမင်းမြန်းပါဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းတိုင်းသားပြောက်ဆိုတော့တိုင်းသားပဲနေပဲကျွန်တော်အမြင်နဲ့ဆွနေချင်တာပေါ့နော်ဒီနေ့ဟိုဥက္ကဆောင်ဝင်ပြောသွားတဲ့အနေထားရဆိုရင်တို့ကမူလအနေထားရောက်မှတို့ကပြန်ဆွနေမယ်ဆိုတော့ကျွန်တော်ပြောကြမူလအနေထားဆိုတာကကျွန်တော်1948ခုနှစ်အနေထားကြည့်ကိုပြန်ပြန်သွားစီချင်တယ်ပေါ့နော်ဒါမူလအနေထားပါကြောက်လို့ဆိုရင်အဲ့တော့ကချင်တောင်တန်းတို့ချင်းတောင်တန်းဆိုတော့သူရဲ့တီးတဲ့ဒီလိုတာပိုင်ကြီးရှိခဲ့တယ်အဲ့တော့ပင်လုံစာကျုပ်ရလာတဲ့ဓမ္မကြီးဓမ္မအစိုးရဘာမှတတ်မတော်ကဒီကျောင်းတိုင်းသားတွေကိုထိုးစစ်ရှင်းဖြေနေတယ်ပြီးတော့နေဆံမှာလည်းတိုင်းသားဒုက္ခသည်တွေအများကြီးရှိတယ်အဲ့ဒါကိုကြောက်တော့ဒီဓမ္မလူမျိုးစုကဓမ္မအစိုးရဖြစ်တဲ့ဒီအစိုးရလေဘာတောက်တော့ဒီကိစ္စအကြောင်းမမြင်ဘဲနဲ့ဒီကနေ့မြောက်ပိုင်းမှာဖြစ်တဲ့ကိစ္စကိုကြောက်တော့သူတို့ဗမာလူထုကဒါကတိုင်းနာတွေကဒါကိုဟိုအကျန်းဖက်ပါဆိုပြီးတော့မှသူတို့ကဟိုဒီအဖက်သားပြီးသူအဲ့မျိုးပေါ့နော်သူတို့ဆွနေကြတာပေါ့အဲ့တော့အကျန်းဖက်အဖွဲ့စည်းဆိုတာကကျွန်တော်တို့က
အကြံဖက်ဖက်စီကိုဘယ်လိုမျိုးတတ်မှတ်လဲဆိုတော့ဒါကျွန်တော်တယောက်အနေနဲ့ဆိုရင်တော့သူတို့ကအကြံဖက်ဆိုဒီသူတို့ရဲ့နိုင်ငံရေးခံယူချက်ကအဆုံးရောက်မယ်ဆိုရင်ဒါအဆုံးရောက်ပြီးတော့မှလောက်တဲ့ခံယူချက်လို့ဆိုရင်ဒါအကြံဖက်အဖွဲ့စီကိုတတ်မှတ်တယ်ဒါပေမဲ့ဒီနေ့မဟာမိတ်အရေးဆိုမဟာမိတ်မြောက်ပိုင်းမဟာမိတ်လေးဖွဲ့စီအဆုံးရောက်ဖွဲ့မဟုတ်ဘူးသူတို့ဒီဟိုနိုင်ငံရေးလမ်းကြောင်းပေါ်ကိုရောက်ချင်းလို့တော့သူတို့နိုင်ငံရေးခံယူချက်ကသူတို့ကပြည်တော်စုနဲ့နေမယ်ဒီ NCA ကိုလည်းသူတို့ကထိုးဖို့အတွက်အစဉ်တိုရှိပြီးသားဒါပေမဲ့ခဏကဘုံမူကြီးတဖို့ကြောက်တော့လို့သူတို့ကနေစတဲ့ရာစုပြည်လို့မခေါ်ဘူးဖိတ်တာလည်းမဖိတ်ဘူးဆိုတော့ဒါကငញ្ញရဲ့မလို့လာတဲ့သူကဒေါ်အောင်ဆန်းတိုင်းကတော့တိုင်းမျိုးပုဂ္ဂိုလ်ဦးဆောင်တဲ့အစိုးရဖွဲ့နဲ့ဒီဗမာအတောင်သာဖြစ်တယ်ဆိုတော့ကျွန်တော်ပြောပြချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ဦးပါကျွန်တော်တခါရဲခေါ်ပါမယ်ဟုတ်ကဲ့ကြားပါပါကိုတိလက်မှုပြန်ရောက်ပါပြီကိုတိလက်မှုကြားပါလားခင်ဗျာတိုးတိုးလေးဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နေကတော့ဒီတိုင်းနာအဖွဲ့အစည်းတွေကတော့အမတန်မှငញ្ញရဲ့လိုချင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့စစ်တပ်အဖွဲ့အစည်းကလိုက်ပြီးတိုက်ခိုက်တပ်ဖြတ်နေတဲ့အတွက်ကျွန်တော်တို့တိုင်းရင်းသားအဖွဲ့အစည်းကတော့ကိုယ့်ကိုကာကွယ်ရတဲ့အဆင့်ပဲရောက်နေပါတယ်ခင်ဗျအဲဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီလက်ရှိအစိုးရစစ်တပ်ကတော့ကျွန်တော်တိုင်းရင်းသားတွေတော့မတိုက်ခိုက်ဖို့တော့အဓိကလိုအပ်ပါတယ်เนาะတကယ်လို့လိုက်ပြီးတော့တိုက်ခတ်နေမယ်ဆိုရင်ကျွန်တော်မြင်ပါကြည့်ကြအေးချမ်းမို့အလားအလာတော့အမတန်မှနည်းနေပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ကိုတိလိုက်မှုကျေးဇူးပါခင်ဗျကျွန်တော်အဓိကဆွေးနွေးသူတွေပြန်ခေါ်ချင်ပါတယ်ခုနကိုနိုင်စိုးမေးသွားတဲ့မိကုံးကိုဘုံမူကြီးတာဖုံးကြော်ဖြစ်ပေးပါခင်ဗျသူကတော့အဓိကငင်းငယ်ရေးသွားတဲ့လမ်းကြောင်းထဲမှာအခုလိုစစ်စင်တဲ့ဟာတွေလမ်းတရာတွေဖျက်ဆီးတာခုနတိုက်ခိုက်တာဒီစစ်စင်တဲ့နီလောင်ကိုဘာကြောင့်ရွေးရပါလဲတဲ့ဘုံမူကြီးတာဖုံးကြော်ဖြစ်ပေးပါလား
ဟုတ်ကဲ့ပါကျွန်တော်တို့လည်းဒီစစ်စင်ကြီးမလုပ်တဲ့အချိန်မှာကျွန်တော်ရှင်းပြပါတယ်ကျွန်တော်တို့ကမလွဲတာမရှောင်တာလို့ကျွန်တော်တို့လုံးဝလည်းစစ်စစ်ကြီးလည်းဖြစ်တယ်ဆိုတာကျွန်တော်ရဲ့စစ်စစ်ကြီးမှန်ချက်ကလည်းစီရင်နဲ့အပြတ်အချေလို့ဒီကျွန်တော်နိုင်ရဖို့မဟုတ်ပါဘူးမုံကူမြို့ကိုတိတ်ပြီးမုံကူပြီးဟာဖုံးကိုကျွန်တော်ရဖို့မဟုတ်ပါဘူးကျွန်တော်တို့လူထင်တာကစိုက်ပွဲတွေဖြစ်တယ်ကျွန်တော်တိုင်းသားလက်နက်ကင်တော်လည်းအဖွဲ့အစည်းတွေလည်းဒီလိုစစ်စစ်ကြီးနဲ့ဒီလိုမျိုးတွေလှုပ်ဆောင်နိုင်တယ်ဒါဒီလိုလှုပ်ခြင်းအဖြစ်ဒီပြဿနာကိုမရှင်းလို့မရဘူးကျွန်တော်လူထင်တာကဒီကိစ္စမှာလည်းသိစုံနေနိုင်ဖို့ပါပဲကျွန်တော်တို့ကိုအဖွဲ့ချံဒီအဖွဲ့ချံဒီလိုမျိုးဖြစ်အောင်ကျွန်တော်တို့ကဒါညီမထုတ်ကြတာဖြစ်တယ်အဲ့လိုဒီကိုအဖွဲ့ကလက်မထိုးလို့ရတယ်ဒီအဖွဲ့ကဒီလက်ခံတက်လို့ရတယ်ခွဲခြားနိုင်မယ်ဆိုရင်ဒီလိုစစ်ပွဲတွေကဘယ်လိုမှရှောင်လဲလို့မရဘူးဆိုကျွန်တော်ညီမထုတ်ချင်တယ်ကျွန်တော်ကူအောင်စစ်စင်ကြီးလှုပ်ရှားမှုဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဒီစစ်စင်ကြီးလှုပ်ရှားမှုထဲမှာလည်းကျွန်တော်လူထုကိုဦးတည်ပြီးအောင်ဒုက္ခရအောင်ကျွန်တော်တို့ဟိုလှုပ်ဆောင်ဖို့ဘာကျွန်တော်ကဆောင်ချပါတယ်ကျွန်တော်လူထုကျွန်တော်ရဲ့တိုက်အောက်ချစ်တဲ့ပုံကျွန်တော်အများအားကြီးကြားတယ်ဒါပေမဲ့လည်းတိုက်ပွဲဖြစ်တဲ့ချိန်တော့ဒါလူထုကနစ်နာတယ်ဆိုတာကျွန်တော်လည်းပုံခံပါတယ်ဒါကလူထုနစ်နာမှုတွေရှိတယ်ဒါပေမဲ့လည်းဒီအခုကကျွန်တော်တို့တိုင်းနာဒေသတွေမှာနောက်ကချင်တွေကကျွန်တော်တောင်းနေကြတယ်မှာလူထုကတောက်လျှောက်ခံရတယ်ဟိုဘယ်သူမှတောင်းရမသွားရဲဘယ်သူမှတကူလက်ဖက်ချန်လည်းမသွားရဲတဲ့ကျွန်တော်လူထုတွေဖြစ်နေတယ်ဒါဒီကိုကျွန်တော်တို့စိတ်အနေနဲ့ကြုံတာဒီလောက်ဒီဆူွားတယ်ကျွန်တော်တို့ကခံရတယ်ခါးပြီးခံရတယ်အဲ့ဒါကိုကျွန်တော်တို့ကအလုံးလေးဟာပြနေတာကမဖြစ်ရှင်းလို့မရဘူးအဲ့လိုဖြစ်အောင်လို့ကကျွန်တော်ဆောင်ရွက်ခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဘုံမူတာဘုံကျော်ကျေးဇူးပါခင်ဗျာကျွန်တော်ကိုစီသူအောင်မြစ်ကိုတလှည့်ပေးခြင်းပါတယ်ကိုစီအောင်မြစ်ခုနဘုံမူတာဘုံကျော်ရောက်ရောက်ပြောသွားတဲ့အချိန်မှာသူတို့အနေနဲ့ခုန KIA ရောဒပိုင်းပေါ့နော် TNL လေးတို့ပါဦးနဲ့သူတို့အနေနဲ့ညီညာရေးလုပ်ငန်းစီမှာခွဲခြားဆက်ဆံခံရတယ်ဆိုတဲ့အမြင်သဘောမျိုးဖြစ်နေပါတယ်ဒါနဲ့ပတ်သက်လို့ကိုစီသူအောင်မြစ်ဘယ်လိုသဘောရပါလဲ
အဲဒီဥစ္စာနဲ့ပတ်သက်ရေဟိုအစကိုပြန်ကောက်လို့ရပါတယ်။ဘာလို့ဆိုတော့ဒီဟာတွေကဟို KIA ဥဆောင်ပြီးတော့မှတိုက်တဲ့တိုက်ပွဲတွေဆိုတဲ့အခါကျတော့ KIA ကိုမပြောလို့မရပါဘူး။ဥပမာ2011ခုနှစ်ဒါဟို1994ကနေစပြီးတော့မှ KIA အပါအဝင်ပေါ့နော်။နောက်ပိုင်းကအဖွဲ့တွေတော်တော်များများကငင်းငင်းကြီးရရခဲ့ပြီးသားပါ။18နှစ်ကြာတယ်။အဲဒီတော့တိုက်ပွဲပြန်ဖြစ်တယ်။အဲဒီတိုက်ပွဲပြန်ဖြစ်တဲ့ဒီမှာဟုတ်တယ်။ဒီမှာတပ်မတော်ကဟိုစပြီးတော့မှဟိုတိုက်ခိုက်လို့ခုကရတဲ့ပါညာဆိုတော့တိုက်ပွဲအပြန်ဖြစ်တယ်ဒါကျွန်တော်တို့ညင်းလည်းမညင်းဘူးဒီမှာတက်မလို့ဆားပြီးတော့လုပ်တယ်ဒါပေမဲ့နောက်ပိုင်းမှာသမရဦးသိန်းစိန်လက်ထက်မှာညင်းရဲကိုသူတို့ဒီဇိုင်းမှမှလုပ်တယ်အဓိကတော့အပြစ်ခတ်ရစေရေး NCA စာချုပ်တစ်ခုရအောင်သူတို့လုပ်တယ်လုပ်တယ်ဆိုတဲ့ခါကျတော့အဲ့လိုလုပ်နေတဲ့ကာလကိုအခုလိုပေါ့နော်နှစ်တချို့ကြာတဲ့ခါကျွန်တော်တို့ပြန်ကြည့်လိုက်တဲ့ခါကျတော့ဒီတက်မလို့နဲ့ကိုလာတော့ဦးသိန်းစိန်အစိုးရကအပြစ်ခတ်ရစေရေးရလာဖို့ညင်းရဲရဖို့လုပ်နေတဲ့အချိန်ထဲမှာတစ်ခါကကိုလာတော့ KIA ကဘာလုပ်ကြလဲဆိုတဲ့ခါကျတော့ဒါအေးလို့ရခိုင်တပ်ဖွဲ့ကိုအစပြီးတော့မှဖြစ်တည်လာအောင်ပြုလုပ်ပေးတယ်။အဲပြီးတော့မှနောက်ဒီကိုရတော်ကပြောတဲ့ဘုံကြီးတာဖုံးကျော်ရဲ့တောင်းပလောင်ဖွဲ့ဆိုတာလေ KIA ရဲ့နေပြီးတော့မှအဲ့မှာလက်နက်တွေပဲတပ်ဆင်ပြီးပြီးတော့မှဒီကာလမှာစပြီးတော့ပေါ်လာတဲ့အဖွဲ့ဖြစ်တယ်။အဲပြီးတော့မှနောက်ဒီကိုကန်တပ်ဖွဲ့ဆိုတာကလေဒီကာလမှာမှအစပြီးတော့မှပြန်ပြီးတော့တတ်ခိုက်လာတဲ့အဖွဲ့ဖြစ်တယ်။ဆိုတော့ဒီဟာကိုဥဆောင်နေတဲ့ KIA တပ်ဖွဲ့ရဲ့လုပ်ရက်တွေကိုတရားစနစ်တကျပြန်ပြီးတော့ကြည့်လိုက်ရဲ့တစ်ဖက်ကကြာအစိုးရနဲ့ဒါတက်မလို့ဘက်ကအပြစ်ခတ်ရစေးယူအရင်လုပ်မယ်ပြီးတော့မှတတိုင်းတပြီလို့ဝိုင်းပြီးတော့မှဆွေးနွေးကြမယ်ဆိုတဲ့ငញ្ញရေးလမ်းကြီးကိုသွားနေတဲ့အချိန်မှာ ဒီနောက်မှာပေါ်လာတဲ့အဖွဲ့တွေလက်မှတ်မထိုးရဘူးလို့တမန်တော်ဘက်ကအဲ့ဒီလိုပြောတာပါ။ NCA စာချုပ်လည်းရပြီးတဲ့အခါကျတော့ဒီနောက်မှာပေါ်လာတဲ့အဖွဲ့တွေလက်မှတ်မထိုးရဘူးလို့တမန်တော်ဘက်ကပြောလာတဲ့အခါမှာအဲ့တော့ပြည်ရေးလို့ကလည်းမထိုးဘူးပေါ့။ဟုတ်ပြီအဲ့ဒီဥစ္စာကတော့ဒါအရှိပိုင်းမှာဖြစ်ခဲ့တယ်။ဒါပေမဲ့နောက်ပိုင်းမှာကျတော့ ဒီလိုမျိုးအစီအစာချုပ်လက်မှတ်ထိုးပြီးတော့မှညီငယ်ကြီးကိုသွားလို့ရမယ်ဆိုတာတော်စွတ်ကြီးအစိုးရကလည်းလက်ခံပြီးတော့မှဆက်အကောင့်တွေပေါ်တယ်အဆက်အကောင့်တွေပေါ်တဲ့အခါမှာဒီလက်နက်ကိုင်သုံးခွဲ့ဘယ်လိုနည်းနဲ့လက်မှတ်ထိုးလို့ရမလဲဒီတဲ့ဘယ်လိုပါဝင်လို့ရမလဲလုံနေတဲ့အချိန်မှာပဲတစ်ဖက်ကခရီးရရတခါဒါမဟုတ်တော့ပြန်ဘူးဒီသုံးခွဲနဲ့ဟိုညှိနှိုင်းတဲ့ဥစ္စာတွေမဟုတ် က်ကိုတိုက်ပွဲတွေခေါ်ပြီးတော့မှငါတို့ကတော့အပြစ်ခတ်မရသေးဘူးအဲအပြစ်ခတ်ရသေးတဲ့အနည်းနဲ့မဟုတ်ပဲနဲ့တိုက်ခိုက်မှုတွေနဲ့အတူတူပဲပြအားပေးမယ်ဆိုတဲ့သဘောကိုတောက်လျှောက်ကျင့်သုံးလာပြီးတော့မှအခုနောက်ဆုံးလေးဖက်ပေါ်မှုတွေမှာတိုက်ပွဲတွေပေါ်လာတယ်လို့ဒီလိုပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုစီစဉ်အောင်ကျေးဇူးပါကျွန်တော်သရရှင်တူဖိတ်ခေါ်ချင်ပါတယ်ကိုကျော်ဘူးထောင်တူတူလေးဆွေးနွေးမေးမြန်းလို့ရပါတယ်ဗမူတာဖုန်းကျော်ရှိပါတယ်ကိုစီစဉ်အောင်ရှိပါတယ
်ဟုတ်ကဲ့ပါ President လို့ဘသူတွေကဘာကြောင့်စစ်တမ်းနေရလဲဆိုတာကျွန်တော်ရခင်ကအကြိမ်အများကြီးပြောခဲ့ပါပြီခုတော့စစ်တမ်းနေကြတဲ့အုပ်စုတွေသတိထားတဲ့အချက်အရှုပ်ကိုကျွန်တော်ပြောပြချင်ပါတယ်
ဟုတ်ကဲ့တူတူတူလေးပြောပြပါကျွန်တော်နောက်ပိုင်းမှာဆွေးနွေးမယ့်လူရှိလို့
ဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံ2020ကစပြီးတဘာဝတက်ငွေရောင်းမှုတွေနဲ့ဝင်ငွေကောက်ခဲ့ပါတယ်ခုဆိုလို့ရှိရင်စစ်ခနှစ်ရှိခဲ့ပါပြီနှစ်ပတ်တော့ခဲ့ပါပြီ2020ဆိုလို့ရှိရင်တဘာဝတင်ဇရဝင်ငွေအရခုလိုဆက်တယ်လို့ရှိရင်ကျွန်တော်တို့တက်ပြအမြဲတမ်းတက်ပြဖြစ်လာဖို့သူတင်မြင်တင်ပါတယ်ဝင်ဝင်ကောင်းတဲ့တုံတမ်းကြီးတူဆောင်ရုပ်ကိုလုပ်ကြဖို့ပြည်တွင်းစစ်ကိုဖြစ်တင်နဲ့ရစေကြဖို့လွယ်ပါကြောင်းပြောလိုပါတယ
်ဟုတ်ကဲ့ပါခင်ဗျာကိုကျော်ဘူတော်ချေစုပါကျွန်တော်နောက်ဆုံးဘုံမူတာဖုံးကျော်ကိုမေးချင်ပါတယ်ဘုံမူတာဖုံးကျော်ခုစီစုအောင်မြေပြောသွားတဲ့ချက်နဲ့ပတ်သက်လို့တိုးတက်တော်လေးတစ်မိနစ်လောက်ကျွန်တော်တို့ချုပ်ပြီးပြောပြပါလား
အာဟုတ်ကဲ့ပါခဏတော့ကပြောသလိုကျွန်တော်တို့ကဒီဥပမာ KNA ကဆိုရင်ဘိုးချုပ်ကမောဟိုပြောရတဲ့အကုန်လုံးသိမှာပါဒီ KNA အနေနဲ့ဒီပြဿနာကိုရှင်းနိုင်ကြတော့တဲ့သဖွဲ့ချင်းပြည်သူဆွေးနွေးမှုပေါင်းထုတ်တာလာနေချင်ရှိနေပါပြီဒါပေမဲ့မြန်မာမျိုးချင်းကိုလည်းရောမြန်မာတမဟောဘာမှပြန်တော့ပြန်တာမရှိဘူးဒါကဘ누구ကသိဆုံးဆွေးနွေးခြင်းနဲ့ဆန္ဒရှိလည်းမရှိရဲဆိုတာရှင်းနေတင်ကြနေတာဖြစ်တယ်နောက်တစ်ချက်ကကျွန်တော်တို့အခုလို AA ဖြစ်ဖြစ်ကျွန်တော်တို့ DNL ဖြစ်ဖြစ်နော်အခုကတည်းကဒီလိုရှင်းနိုင်ပြီးသွားလာဆိုတာကကျွန်တော်တို့ PIA ကထောက်ခံစီကတုံ့ပြန်ရတော့ရှင်းနေပါတယ်ဒါကမဟာမိတ်သဘောရဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့တပ်ဆိုင်ရာမိခင်အဖွဲ့အစည်းတွေကကိုယ့်လူထုထောက်ခံမှုမရှိဘူးဆိုရင်ဒီလိုအဖွဲ့အစည်းတွေတော်လိုင်းကြီးတော့ဒီဘယ်လိုမှမဖြစ်နိုင်ပါဘူးမှကျွန်တော်တို့အဖွဲ့အစည်း2005 2005လောက်လည်းအပီပီအပီပီတကယ်ဟု
တ်ကဲ့စက္ကန့်20လောက်ပဲရောက်ရတော့တယ်ချင်း
အဲ့ဒါကြောင့်မူရည်စုံမျိုးလို့ကျွန်တော်လူထုထောက်ခံပြတဲ့အခုလို့ကျွန်တော်တို့ကအင်အားထောင်နဲ့ချီတောင်းနဲ့ချီကျွန်တော်တို့ online ပြန်ဆောင်ရွက်နေတာဖြစ်တယ်။ဒါကြောင့်မို့ဒီမြန်မာတပ်မတော်ရဲ့စစ်မှန်တဲ့ရင်းချေးတဘောဒါအရင်မရှိဘူး။ဒီလိုဒီအပေါ်ရန်တုံးနဲ့ချက်နဲ့ပဲတုံးနဲ့နေမယ်ဆိုတော့မြန်မာနိုင်ငံရင်းချေးကဘယ်လိုမှမဖြစ်နိုင်ဘူး
။ဟုတ်ကဲ့။ဘုံမူတာဖုံးကျော်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ diet lifestyle season ချိန်လဲဆီသွားလို့ပါ။ဘုံမူတာဖုံးကျော်ကုစီသူအောင်မြင့်ကျွန်တဲ့ Thrush ရှင်ဒီအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။ diet lifestyle season ဒီမှာပဲကျွန်တော်ခွင့်ပေးပါ
Hello သူမတင်ငေးထိုင်တဲ့သူကိုသားညုံစီစဉ်တင်ဆက်တဲ့ diary လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါဒီအစီအစဉ်ကိုဒီကနေ့ညအစီအစဉ်ပြပေးခြင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ3051တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါခုတော့ကြန့်ရှိတဲ့အချိန်တွင်တည်င်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင
်စီးရီးယားနိုင်ငံရှေ့ပိုင်းမှာတပုံဖွဲ့တွေကိုဆက်ပြီးတော့ရှိနေခွင့်ပြုတဲ့ဘလို့ဖြစ်ခဲ့ရက်စဲမျိုးကိုမှလက်ခံမှာမဟုတ်ဘူးလို့စီးရီးယားဆွေးရကပြောပါတယ်။ဒါဟာတပုံတွေကိုအင်အားပြန်လဲစုစည်းပြီးရာဆွေးမှုတွေထပ်ပြီးတော့ကျူးလွန်နိုင်အောင်လုပ်ရချလိုက်မယ်လို့ဆွေးရကပြောပါတယ်။စီးရီးယားလူခွင့်ရင်စောင့်ကြည့်အဖွဲ့ရဲ့အဆိုအရပြီးခဲ့တဲ့သတင်းသုံးပတ်အတွင်းအဆိုအရထိန်းချုပ်ရာဒေသတွေမှာတပုံတွေရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သား81ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုညွှန်ပြပြီးတော့တပုံတွေဟာအကြမ်းဖက်သဘာဝတွေဖြစ်တယ်လို့ဆိုပြီးစီးရီးယားနိုင်ငံသားရဲ့ဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။အလက်ပိုမျိုးအရှိချမ်းမာနေထိုင်နေကြတဲ့ပြည်သူတွေကိုအကြမ်းဖက်သမားတွေရဲ့လက်ထဲမှာဆက်ပြီးထားမှာမဟုတ်ဘူးလို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုမဲပေးခဲ့ကြတဲ့မဲဆန္ဒရှင်တွေကိုကျေးဇူးတင်စကားဆိုဖို့လို့ဆိုတဲ့ခီးစဉ်ဒုတိယတစ်ထောက်ဖြစ်တဲ့ဒီကနေ့မြောက်ကာရိုလိုင်းနာပြည်နယ်မှာရောက်ရှိနေပါတယ်။ဒီတော့တွင်နယူးယောက်မြို့ကသူပိုင်ထရမ့်တာဝါအဆောက်အဦကြီးရဲ့အပြင်ဘက်မှာတော့သူ့ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားအပြန်အလှန်အငင်းပွားမှုတွေနဲ့စူးစမ်းဆန္ဒပြပွဲတွေလည်းဖြစ်ခဲ့ပါတယ်ရှင်။ ပဲချန်နိုင်ငံပရက်ဆယ်မြို့မှာမြောက်အတလန်တိတ်စာချုပ်အဖွဲ့နေတိုးရဲ့ဒီကနေ့စတင်တဲ့နှစ်ကုံဆွေးနွေးပွဲမှာတော့နေတိုးမှာမိအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေအတွက်ဆွေးနွေးစရာအကြောင်းအရာတွေအများအပြားရှိနေပါတယ်ရှင်
။တရင်ချင်းချက်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရင်မူကမှတင်ငေးထိုက်ပြပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30လိုင်းဒိုမီတာ48 kHz 6.35လိုင်းဒိုမီတာ50 kHz 9.55နဲ့လိုင်းလံမီတာ190 kHz 15.55တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.